Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စ်လ1ရက်ကြာသပတေးမနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံအနေနဲ့တင်ဆက်နေတာဖြစ်ပါတယ်ကြာသပတေးမနက်6နာရီနဲ့9နာရီထိဓာတ်ရိုက်တင်ဆက်မဲ့အခု VOA အစီအစဉ်ကိုတော့ကျွန်တော်ညီငယ်ကြီးကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
အရှိအလဲပိုင်းဒေသမှာတင်းမာမှုတွေအနည်းငယ်ကြီးပြီးတိုးမြင့်လာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သမရရွေးကောက်ပွဲကိုပြန်ပြီးတော့စစ်ဆေးပေးဖို့တရားရုံးချုပ်ကိုတောင်းဆိုထားတယ်လို့ဗင်နီဇွဲလားသမရနီကိုလတ်စ်မာဒူရိုကပြောပါတယ်။မိုးမိတ်မျိုးကစစ်ကောင်စီလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ယူဟာဂုံကိုဇူလိုင်30ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်ခဲ့တယ်လို့ TNL ပြန်ကြားရေးကထုတ်ပြန်ထားပါတယ်။
ဒီလိုသတင်းတွေအပြင်ရခိုင်စစ်ရေးနဲ့ထိုင်းရောက်မြန်မာလူသားတွေကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နိုင်ငံတကာကစိတ်ဝင်စားဖွယ်သတင်းဆောင်မတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အပတ်စဉ်ကဏ္ဍမှာတော့ Editor နဲ့ဆွေးနွေးကမ်းမှာမြမအရေးပိုးဆိုးလာနေတာနဲ့ရွေးကောက်ပွဲထွက်ပေါက်အကြောင်းဆွေးနွေးထားပါတယ်။တခါလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်တစ်ပတ်တွင်အားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ဦးကကြီးညာပေးပါအောင်များ။
အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုမှာလေဗနွန်နိုင်ငံဘေရွတ်မြို့မှာဟစ်စ်ဘိုလာတပ်မှုတစ်ဦးသေဆုံးခဲ့တာနဲ့အီရန်နိုင်ငံမှာဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်တူလှုပ်ကြံခံရတာတွေကြောင့်အရှေ့အလယ်ပိုင်းဒေသမှာတင်းမာမှုတွေအနေနဲ့ကြီးကြီးတိုးမြင့်လာတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးပါရယ်ဆယ်လနီးပါးကြာတဲ့ဂါဇာဒေသကအစ္စရေးဟားမတ်စ်တိုက်ပွဲတွေအပြစ်ခတ်ရစဲရေးနဲ့ပါလက်စတိုင်းတွေကိုလူသားချင်းစာနာကူညီမှုတိုးမြင့်ပေးနိုင်ဖို့အားလုံးကကြိုးစားနေကြချိန်မှာပဲဒီလိုညီမချက်တွေကိုအနောက်ရှက်ဖြစ်စေမဲ့ဂျိုးပန်အာထုံးမှုတွေဖြစ်လာတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ထုတ်ပြန်ချက်မှာဖော်ပြပါရယ်ဖြစ်ရမှာပတ်သက်သူအားလုံးအနေနဲ့အမြင့်ဆုံးထင်းသင်းသိမ်းကြိုက်တွေ့ဆောင်ရွက်ဖို့တိုက်တွန်းသလိုပဲအခုလိုအထိရှမခံတဲ့အခြေအနေမျိုးမှာထင်းသင်းသိမ်းဆောင်ရွက်ရုံနဲ့လည်းမလုံလောက်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါရယ်အရှိလေပိုင်းဒေသတစ်ခုလုံးကြောက်ထဲကိုတွန်းပို့မဲ့လိုရအတိုင်းကိုနိုင်ငံတကာအတိုင်ဝန်အနေနဲ့အရေးတကြီးပူးပေါင်းဟန်တာရမယ်လို့လည်းသတိပေးပါရယ်။ Israel ဟာ Hezbollah ထိတ်တန့်တမှုဖြစ်တဲ့ Fuad Sugar ကိုပြစ်ပတ်ထားပြီးတော့အင်ကာနီတို့ကလေဗနွန်နိုင်ငံဘေရွတ်မြို့လူရည်ထူထပ်တဲ့လမ်းပေါ်ကအဆောက်အုံတစ်ခုကိုလေကြောင်းတိုက်ခိုက်ပါရယ်။ Israel ထိန်းချုပ်ရာဂိုလန်ကုန်းမြစ်ကဘောလုံးလေးတစ်ခုကိုလေဗနွန်ဘက်ကဒုံးကျည်တိုက်ခိုက်မှုကြောင့်ကလင်းနဲ့စစ်ကြောတပ်ရဲ့12ဦးပြီးခဲ့တဲ့ဘက်ကသေဆုံးပါရယ်။ဒီတိုက်ခိုက်မှုမှာ Sugar တာဝန်ရှိတယ်ဆိုပြီးတော့ Israel ဘက်ကပြောပါရယ်။အဲ့နောက်နိုင်ပိုင်းအတွက်မှာပဲ Hamas နိုင်ငံရဲ့ကောင်းဆောင် Ismail Haniyeh ကို Israel ကဒီ Iran နိုင်ငံတွင်းလှုပ်ကြံတပ်ဖြတ်လိုက်တယ်ဆိုပြီးတော့ Hamas ဘက်ကကြေညာခဲ့ပါတယ်ခင်ဗျာ။လာမယ့် American သမ္မတယူကောက်ပွဲမှာ Democrat သမ္မတလောင်းဖြစ်လာချေများနေတဲ့ဒုတိယသမ္မတ Kamala Harris ရဲ့မျိုးနွယ်ဖော်ပြမှုနဲ့ပတ်သက်ပြီးတော့သမ္မတဟောင်း Donald Trump ကဝေဖန်မေးခွန်းထုတ်ပါတယ်။ Chicago မြို့ကနိုင်ငံလုံးဆိုင်ရာလူမဲသတင်းတောက်များမှာအတင်းတိုက်မှာလုပ်တဲ့သမ္မတဟောင်း Trump နဲ့လူမဲမျိုးသမီးသတင်းတောက်သုံးဦးရဲ့ဆွေးနွေးပွဲဟာတင်းတင်းမာမာအခြေအနေအထိကိုရောက်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာဒုတိယသမ္မတအဖြစ်ပထမဆုံးလူမဲအနွယ်အားရှအနွယ်လို့သိထားကြတဲ့ဒုတိယသမ္မတကမ်မလာဟဲရစ်ဟာအရင်တော့ကသူဟာအိန္ဒိယမျိုးနွယ်ဆိုတာကိုပဲပြောတယ်ဆိုပြီးတော့သမ္မတဟောင်းထရမ့်ကမမှန်မကန်ဆွဆွဲပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကအထိမစ်ဟဲရစ်ဟာလူမဲဆိုတာသူမသိခဲ့ဘူး။အခုတော့သူကလူမဲဆိုပြီးတော့အသိကံကျင်နေတယ်ဆိုပြီးတော့သမ္မတဟောင်းထရမ့်ကပြောဆိုပါတယ်။ဒုတိယသမ္မတဟဲရစ်ဟာတမိုင်းကြောင်းအရထင်ရှားတဲ့လူမဲတက္ကသိုလ်တစ်ခုဖြစ်တဲ့ဟော့ဝတ်တက္ကသိုလ်မှာကျောင်းတက်ခဲ့တာပါ။အမေရိကန်အထက်လွှတ်တော်မှဖြစ်စင်ပါလေလွှတ်တော်ရဲ့လူမဲကြီးအမတ်များအဖွဲ့မှလည်းပါဝင်ခဲ့ပါတယ်။သမ္မတဟောင်းထရမ့်ဟာသူ့ရဲ့ပြိုင်ဘက်တွေကိုမျိုးနွယ်ပေါ်ခြေခံပြီးတော့တိုက်ခိုက်ဝေဖန်တာတွေမကြာခဏလုပ်လို့ရှိပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားကိုလည်းအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့သူမဟုတ်ဘူးဆိုပြီးတော့မမှန်မကန်ဆွဆွဲပြောဆိုရာကနေပြီးတော့ Republican နိုင်ငံကြီးမှာထင်ကြီးရဖြစ်လာသူဖြစ်ပါတယ်။ပြီးခဲ့တဲ့သမ္မတယူကောက်ပွဲကိုပြန်ပြီးတော့ဆစ်ဆေးပြီးဖို့တရားရုံးချုပ်ကိုသူတောင်းဆိုထားတယ်လို့ Venezuela သမ္မတ Nicolas Maduro ကပြောပါတယ်။ယူကောက်ပွဲမှာအမှန်တကယ်သူ့နိုင်ရခဲ့တယ်လို့အတိုက်ခံခေါင်းဆောင်ကညှင်းချက်ထုတ်ခဲ့ပြီးနိုင်ငံတကာကလည်းမဲရီတွက်မှုအသေးစိတ်ကိုထုတ်ပြန်ပေးဖို့တောင်းဆိုခဲ့တဲ့နောက်သမ္မတ Maduro ကအခုလိုမျိုးပြောဆိုတာပါ။ယူကောက်ပွဲမဲရီတွက်မှုနဲ့စင်စရာအားလုံးကိုချပြဖို့သူတို့ပါတီဘက်ကအသင့်ရှိတယ်လို့ Maduro ကသတင်းတောက်တွေကိုပြောပါတယ်။သူ့အနေနဲ့တရားရေးအရာစုံစမ်းစစ်ဆေးမှုခံယူနိုင်တယ်ဆိုပြီးတော့မြို့တော် Caracas တရားရုံးချုပ်ရှေ့မှာသတင်းထုတ်တွေကိုပြောသွားတာပါ။ယူကောက်ပွဲပွင့်လင်းမြင်သာမှုတွေတောင်းဆိုမှုတွေကိုသမ္မတမာဒူရိုအနေနဲ့ပထမဆုံးလိုက်လျောဆောင်ရွက်မှုလည်းဖြစ်ပါတယ်။ဒါပေမဲ့လို့တရားရုံးချုပ်တရားသူကြီးတွေကိုမာဒူရိုပါတီလွှမ်းမိုးထားတဲ့လွှတ်တော်ကနေခန့်ခဲတာဖြစ်လို့တရားရုံးချုပ်နဲ့အစိုးရဆက်နွယ်မှုရှိတယ်လို့လည်းမြင်ကြပါတယ်။ဒီယူကောက်ပွဲမှာသူ့အနိုင်ရခဲ့တယ်လို့လည်းအခိုင်အမာပြောဆိုပါတယ်။သူနဲ့ပြိုင်ဘက် Edmundo Gundoles နဲ့ ဒီခါမှာ Gonzalez နဲ့အတက်ခံခေါင်းဆောင် Maria Konica Machaduru ကတော့မဲရီအတွက်၃ဘုံ၂ဘုံကျော်သူတို့ရရှိခဲ့တယ်လို့ပြောဆိုနေပြီးဒီမဲရီအတွက်စင်စရာကိုထုတ်ပြန်ရင် Maduro ရှုံးပြီးတော့ Gonzalez နိုင်တယ်ဆိုတာကိုမြင်ရမယ်ဆိုပြီးတော့ပြောနေကြပါလေခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင်ဒီလိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရှင်
ဒီမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါရခင်ဗျာ TNL ဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကရှမ်းပြည်မြောက်ပိုင်းကမိုးမိတ်မြို့ကိုအလုံးစုံသိမ်းယူနိုင်ခဲ့ပြီလို့ဒေသတွင်းသတင်းများအရသိရပါတယ်မိုးမိတ်မြို့မှာရှိတဲ့စစ်ကောင်စီလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာဂုံးကိုဇူလိုင်လ30ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်ခဲ့တယ်ဆိုပြီးတော့ TNL ပြန်ကြားရေးကထုတ်ပြန်ထားပါတယ်အဲဒီနောက်စစ်ကောင်စီကဗျူဟာဂုံးနေရာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဖော်ပြပါတယ်မိုးမိတ်မြို့တိုက်ပွဲအတွင်းမှာ TNL တအောင်တပ်ဖွဲ့နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းပါဝင်တိုက်ခိုက်ခဲ့တာပါ TNL တအောင်တပ်အနေနဲ့ဒီ1300အပိုင်း1တိုက်ပွဲတွေအတွင်းမှာရှမ်းပြည်မြောက်ပိုင်းကနောင်ချိုနဲ့မန္တလေးတိုင်းမိုးကုတ်မြို့တို့ကိုလည်းသိမ်းယူထားပါတယ်မိုးမိတ်ကို TNL ပူးပေါင်းတပ်တွေထိန်းချုပ်လိုက်ပြီးဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကသုံးတရာတုံ့ပြန်တာတော့မရှိသေးပါဘူးမန္တလေးတိုင်းမတရားမြို့နယ်တွေကစစ်ကောင်စီတပ်စခန်း9ခုကိုထပ်မံသိမ်းယူပြီးတော့အခုဆိုလို့ရှိရင်မတရားမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းစုစုပေါင်း35ခုကိုသိမ်းပိုက်ထားတယ်လို့မန္တလေးပြည်သူ့ကော်မတီတပ်ကပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒါကိုအတည်ပြုပြောဆိုတာမရှိသေးပါဘူးမန္တလေးတိုင်းတွင်တပိတ်ချင်းပသိမ်ကြီးမြို့နယ်တွေအတွင်းမှာလည်းတိုက်ပွဲတွေရှိနေပြီးတော့စင်ကူးမြို့နယ်ကိုလည်းဒီ TNL နဲ့ PDF ပူးပေါင်းတပ်တွေကထိန်းချုပ်ထားတယ်လို့သိရပါတယ်စစ်ကောင်စီကစင်ကူးကိုပြန်လည်ထိုးစစ်ဆင်သိမ်းယူထားတယ်လို့ပြောပေမဲ့ဒေသတွင်းသတင်းတွေရတော့စင်ကူးမြို့တစ်ဖက်ကမ်းမှာပဲစစ်ကောင်စီတပ်တွေနေရာယူထားနိုင်တယ်လို့သိရပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကရေးပေါ်ကာလာထပ်တိုးလိုက်တာဟာဆုတ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကိုလဲနေတယ်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့လူထုကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရဲ့အတွက်သက်ဆိုင်သူအစုအဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်းလူထုကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိခွင့်ပြုဖို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမေလာကရဲ့ထုတ်ပြန်ချက်မှာအခုလိုဖော်ပြပါရှိလာပါလက်ရှိမြန်မာစစ်ကောင်စီလုပ်ရက်တွေဟာအကြက်တဲကိုသာပိုရှိကြစေပြီးတော့တိုင်းပြည်ကိုစီးရင်တွင်းနေအောင်လို့လုပ်နေတာပဲလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်သူကဝေဖန်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်ရေးပေါ်ကာလကိုကြီးညာခဲ့ပြီးတော့အဲဒီကတစ်ဆင့်6လတခါသက်တမ်းတိုးနေတာပါလာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပဖို့နဲ့နေမီတည်ငြိမ်ရေးအတွက်တည်ထန်တိုးဖို့အတွက်ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီသတင်းတွေမှာဖော်ပြပါရတယ်။အာဏာသိမ်းပြီးတော့၃နှစ်ကျော်လာတဲ့အထိနိုင်ငံတကာတည်ငြိမ်မှုပြတ်ပြားနေတယ်လို့ပဲတိုက်ပွဲတွေကြောင့်စစ်ကောင်စီအနေနဲ့နေဆက်တလျှောက်မှာရှိတဲ့မြို့တွေစစ်ကမ်းတော်များများကိုလည်းလက်လွတ်ဆုံးရှုံးနေရပါတယ်။တရုတ်နိုင်ငံအနေနဲ့ဒီလာမယ့် September 1ရက်နေ့ကစပြီးတော့ drone တင်ဖို့ရောင်းချမှုထိန်းချုပ်တာတွေကိုပြန်လည်ထိန်းညှိတင်းကျပ်သွားမယ်ဆိုပြီးတော့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါရတယ်။ရပ်ဖတ်သုံး drone တွေကိုစီးရီမှန်ချက်ဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်ရေးလုပ်ငန်းတွေမှာအသုံးချတာကိုကာကွယ်ဖို့ drone အမျိုးအစားတချို့နဲ့ drone အစိတ်ပိုင်းတွေပြပတင်ပို့မှုကိုလုံးဝတားမြစ်သွားမယ်လို့ဆိုပါတယ်လူအများများသိဆုံးစေတဲ့လက်နက်ပြန်ပွားမှုရှိမဲ့ drone အသုံးပြုမှုကိုဟန်တားနိုင်ဖို့အတွက်ဒီလိုဆုံးဖြတ်တာဖြစ်တယ်လို့တရုတ်ကုန်သွယ်ရေးဌာနကထုတ်ပြန်ချက်မှာဖော်ပြပါတယ်တရုတ်နိုင်ငံဟာ drone ထုတ်လုပ်မှုမှာအကြီးဆုံးကမ္ဘာနိုင်ငံတစ်ခုဖြစ်တယ်လို့ပဲနိုင်ငံတကာဈေးကွက်ကလည်းတင်ပို့နေတာပါစီးရရည်မှန်းပြီးတော့ရပ်ဖက် drone အသုံးပြုမှုတွေကိုစတင်တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့ပါတယ်။ဥရောပမှာရုရှားကြီးကြော်တဲ့ Ukraine စစ်တွင်းမှာနှစ်ဖက်စလုံးက drone အသုံးပြုနေပြီးတော့ရုရှားဟာစီးရမှာတုံ့မှုအတွက်တရုတ်နိုင်ငံကနေပြီးတော့ drone တွေဝယ်ယူခဲ့တယ်လို့အမေရိကန်ထောက်လိုင်းရေးအဖွဲ့အစည်းတွေကမကြာခဏထောက်ပြနေတာပါ။တရုတ်နိုင်ငံအနေနဲ့ပြပတင်ပို့မှုလုံးဝပိတ်ပင်တဲ့ဒီရပ်ဖက် drone မျိုးစားတွေဘာတွေလဲဆိုတာကိုတော့တိကျကျဖော်ပြတာမရှိသေးပါဘူးခင်ဗျာ။
ကြတာပတိနေမနေ့ထိတ်တန်းသတင်းတွေကိုကိုသားညုံကအကြီးညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာကြည့်ရှုနိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာလည်းတိုက်ရိုက်မှတ်ချက်ပြနေပါတယ်ဗျာအခုတော့မြန်မာဆက်ဆက်သတင်းပေးပို့ချက်တွေမထုတ်လွှင့်ခင်မှာစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတွေကိုစတင်ကြပါတယ်ဒေါ်လာတန်းထောင်ချီရရှိနေတဲ့ AI ဉာဏ်ရည်တုနည်းပညာလုပ်ငန်းကိုတည်ထောင်တဲ့နေရာမှာ သူတို့ရဲ့ဖန်တီးမှုတွေကိုအခကျင်းဝင်မပေးဘဲအသုံးပြုတယ်လို့နုပညာရှင်တွေနဲ့တီထွင်ဖန်တီးသူတွေကပြောပါတယ် AI ကုမ္ပဏီတွေအနေနဲ့သူတို့အခြေခံတဲ့အရေးမြစ်တွေကိုထုတ်ဖော်ပြသမယ်ဥပဒေတရက်ကိုအမေရိကန်မှာအစိုးပြုထားတဲ့အကြောင်း Matt Dibble ရဲ့သတင်းဆောင်မကို Matt Tingey ထက်ကပြောပြပေးပါမယ်ခင်ဗျာ
အနုပညာရှင်ကာလာအော်ဒစ်ဟာဆိုရင်ရုပ်ရှင်တွေနဲ့ရုပ်တံလုပ်ငန်းတွေအတွက်ဇက်ကောင်တွေနဲ့ပြကွက်တွေကိုဒီဇိုင်းထုတ်သူဖြစ်ပါတယ
်။
Black Panther အတွက်ကျွန်မဖန်တီးခဲ့တာတချို့ပါ
။သူမရဲ့ကျွမ်းကျင်မှုတမှုထူးခြားတဲ့ဒီဇိုင်းတွေကဝယ်လို့အကောင်းပါတယ်။ဒါပေမဲ့သူမရဲ့ဖန်တီးမှုတွေကိုအသုံးပြုလေ့ကျင့်ထားတဲ့ AI ပုံစံထုတ်ဆက်တွေကအသွင်တူပုံစံတွေထုတ်လာနေတာသိခဲ့ရပြီးနောက်မှာတော့ Audits တယောက်တုံ့လှုပ်သွားပါတယ
်။ It'sreally egregious
တကအင်မတန်ဆိုးပါတယ်ဒေါ်လာသန်းထောင်ချီတန်းတဲ့နေချင်းညချင်းထုတ်လုပ်နေတဲ့လုပ်ငန်းကြီးကကျမတို့ကိုပိုင်ဈေးကွက်ကိုရှင်းပြလာတာကြောင့်ဖြစ်ပါတယ
်မူပိုင်ခွင့်ရှိသူတွေရဲ့ခွင့်ပြုချက်မပါဘဲအတိမပေးဘဲအင်တာနက်ပေါ်ကစာသားတွေရုပ်ပုံတွေကိုစူးစီးအသုံးပြုပြီးဒုနဲ့ဒဲနဲ့ထုတ်လုပ်နိုင်တဲ့ AI စနစ်တွေကိုလေ့ကျင့်တာဖြစ်ပါတယ်AI ကုမ္ပဏီတွေကိုတရားစွဲပြီးဒီလောက်ရတွေကိုတားဆီးနိုင်ဖို့လုပ်နေကြတဲ့မိုဘိုင်းခွင့်ရှိသူတွေ content ဖန်တီးသူတွေထဲမှာ audits လည်းပါဝင်ပါတယ်။ internet ပေါ်မှာအများပြည်သူရရှိနိုင်တဲ့အချက်လက်တွေကိုရယူတာဟာဆိုရင် American မိုဘိုင်းခွင့်ဥပဒေရဲ့ fair use မျက်မျှတတသုံးစွဲမှုမူအရတရားဝင်တယ်လို့ AI ကုမ္ပဏီတွေဘက်ကခြေပချပါတယ်။ဒီလိုမှုတွေပေါ်ထွက်လာချိန်မှာပဲ AI ကုမ္ပဏီတွေအနေနဲ့သူတို့အသုံးပြုတဲ့အရင်းမြစ်အလုံးကိုထုတ်ဖော်ကြေညာရမယ်ဥပဒေတရက်ကိုလွှတ်တော်ကသုံးသပ်နေပါတယ်။ဒီဥပဒေပြုမှုဟာဆိုရင် content ပိုင်ရှင်တွေရောကြီးရစေမဲ့ပထမဆုံးခြေလှမ်းလို့လည်းရှုမြင်ကြပါတယ်။လွှတ်တော်အမအဒန်ရှရစ်ကဒီဥပဒေကြမ်းကိုအစိုးတင်သွင်းတာဖြစ်ပါတယ
်။ EU မှာဖြစ်ထွန်းမှုရှိလာတဲ့အစိုးပြုချက်တွေနဲ့အလားတူပါပဲ။ကျွန်တော်ဥပဒေကြားမှာဆိုရင်ကုမ္ပဏီတွေအနေနဲ့ AI စနစ်တွေကိုလေ့ကျင့်ရမှာအသုံးပြုခဲ့တဲ့မူပိုင်ခွင့်ရှိတဲ့ဖန်တီးမှုတွေရဲ့အချင်းချုပ်ကိုဖော်ပြရမှာဖြစ်ပြီးဖန်တီးသူတွေကိုအတိပေးထိုက်တဲ့ခံစားခွင့်ဒါမှမဟုတ်ရော်ကြီးအတွက်ဆောင်ရွက်နိုင်မဲ့နီလန်းချောင်းတွေရှိရေးအသေးအချာဆောင်ရွက်ဖို့ဖြစ်ပါတယ်
AI လေ့ကျင့်ရေး content တွေအတွက် license တွေရှိလာရေးအမှုပညာဖန်တီးမှုအတိုင်းအဝိုင်းတွေနဲ့သမဂ္ဂတွေကစီယုံလှုပ်ရှားနေကြတာနဲ့အတူဒီဥပဒေပြုမှုကကြော်ကြားလာပါတယ်Stanford တက္ကသိုလ်ဥပဒေပါမောက္ခ Mark Lamley ကတော့လက်ရှိတရားစွဲဆိုမှုမှာ AI ကုမ္ပဏီနှစ်ခုရဲ့ကိုယ်စားလှယ်ဖြစ်ပါတယ်။ရော်ဂျီပီယေကဖြစ်ထိုက်ပေမဲ့စီးပွားရေးအရာအလုံးမဖြစ်ဘူးလို့သူကပြောပါတယ်
။ Take as an example
ကျွန်တော်ကိုယ်စားလှယ်လုပ်ပေးနေတဲ့ Stability AI ကိုဥပမာပြပါမယ်။ Lion Database အတွက်ရုပ်ပုံပေါင်းတန်း 2000 နဲ့သူတို့ကလေ့ကျင့်ပေးထားပြီးကုမ္ပဏီကတန်း 2000 တန်းပါတယ်။ကုမ္ပဏီတစ်ခုလုံးတံပိုးရဲ့ထက်ဝက်ကိုယူပြီးအမှုပညာဖန်တီးသူတွေကိုမျှားပေးပါမယ်။လေ့ကျင့်ရမှာအယုတ်တွေသုံးခံရသူတွေကိုရော်ကြီးအနေနဲ့ပေးမယ်ဆိုရင်တယောက်ကို50ဆင့်ရကြပါမယ
်။အချက်အလက်တွေထုတ်ဖော်ရေးဥပဒေပြုမှုဟာဆိုရင်ရော်ကြီးအပြင်အရေးကြီးတဲ့အကြောင်းတွေရှိတယ်လို့နည်းပညာဥပဒေရေးရာပညာရှင် James Grimmel Mann ကပြောပါတယ်။
I think it's just good for the
AI တီထွင်မှုတွေမှာပတ်တန်းတွေသိနာဘလို့အချက်အလက်တွေအသုံးပြုလဲဒီအချက်အလက်တွေကဘယ်ကရသလဲဒီအချက်အလက်တွေရဲ့မှန်ကန်မှုနဲ့ရည်သွေးကိုဘယ်သူကစစ်ဆေးလဲဆိုတာတွေကိုသိရှိနိုင်ရေးကကောင်းတယ်လို့ထင်ပါတယ်။အချက်လက်တွေပေါ်ထုတ်ပြသရမယ့်စီးမျှာဆိုရင်လေဒီကဏ္ဍတစ်ခုလုံးရေသွေးစံနှုန်းပိုကောင်းအောင်တွန်းတင်နိုင်ရေးမှာအထောက်အကူဖြစ်နိုင်ပါတယ
် AI ထွက်ပေါ်လာတာနဲ့အတူဥပဒေဆိုင်ရာနဲ့ကျင့်ဝတ်ဆိုင်ရာကိစ္စအများအပြားထွက်ပေါ်လာသလို AI ရဲ့အခြေခံဖောက်ဒေးရှင်းကိုချပေးခဲ့သူတွေအတွေ့ရောကြီးခံစားခွင့်ဘလို့ပေးမလဲဆိုတာကိုလည်းဆောင်ရွက်နေကြရစေဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပြပြခဲ့တာပါညာအခုဒေတာတွင်သတင်းဆောင်မတစ်ပုဒ်နဲ့ဆက်ပါမယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာအနေနဲ့နိုင်ငံရေးမြို့တော်အဖြစ်ကနေဒီနှစ်ထဲပြပြနိုင်ခြင်းရှိနေပါတယ်။ပြဿနာအမြောက်အများနဲ့ရင်ဆိုင်ကြုံတွေ့နေရနေပေမလဲစီးပွားမြို့တော်အဖြစ်နဲ့တော့ဆက်လက်တရှိနေဦးမှာဖြစ်ပါတယ်။ဒေးခရူနာဘန်ဂျကာတာမြို့တော်ကနေပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာဟာလူဒုညဉ့်ညမ်းမှုနဲ့ပုံမှန်အချိန်တွေမှာတော့ရင်ကျော်ပိတ်ဆို့မှုစတဲ့မြို့ပြပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်တုန်းကကမ္ဘာအဆူအဆုံရင်ကျော်ပိတ်ဆို့မှုနိုင်ငံတွေထဲမှာဂျကာတာအနေနဲ့အဆင့်30မှာရှိခဲ့ရဆိုပြီးကမ္ဘာလုံးဆိုင်ရာရင်ကျော်ပိတ်ဆို့မှုတွေကိုစောင့်ကြည့်လေ့လာနေတဲ့တွန်တွန်သုတေသနအဖွဲ့ရဲ့စစ်တမ်းမှလည်းဖော်ပြလိုထားပါတယ်။ အင်ဒီကာဟိုက်ဒရာတူလက်ကတော့သူ့ရဲ့ဆိုင်ကနေဒီပေါ့မြို့ကနေဂျကာတာကသူ့အလုပ်ကိုတွားရင်ပုံမှန်ကြားမဲ့အချိန်ထက်ပိုပြီးတနားခွဲနီးပါးကြာမြင့်တယ်လို့ဆိုလာပါတယ
်
။အမှန်ကတော့ကားစီးကိုလူ၄ယောက်စီးတင်နေမယ်ဒီကလူတော်တော်များများကလူ၄ယောက်ကားစီးနှုံးနဲ့အလုပ်ကိုအသွားပြန်လုပ်နေကြတော့အဲ့ဒါတွေကပဲကားလမ်းကိုအကြီးအကျယ်ဖိတ်စီတာဖြစ်ပါတယ်။
ဘန်ဒောင်းနီးပညာအင်စတီကျူရဲ့ထုတ်ပြန်တဲ့သုတေသနစစ်တမ်းထဲမှာတော့ဂျကာတာမှာမော်တော်ယာဉ်တွေကထွက်တဲ့မိခွန်းငွေတွေကြောင့်လေတုညဉဏ်မှုကိုအဖြစ်များစေတယ်လို့ဖော်ပြလို့လာပါတယ်။ပြီးကြတဲ့နှစ်ထဲမှာတော့ IQL လို့ခေါ်တဲ့ဆွစ်ဇာလန်ကုမ္ပဏီကဂျကာတာမြို့တော်ရဲ့လေတုညဉဏ်မှုဟာကမ္ဘာပေါ်ကမြို့တွေထဲလေတုညဉဏ်မှုအများဆုံးဆိုပြီးသတ်မှတ်ခဲ့ပါတယ
်။ရာလပီအင်းရကျေက
ဒါရီကအသက်ရှူလမ်းကြောင်းပိုင်းဆိုင်ရာကိုထိခိုက်စေပါတယ်။ချောင်းဆိုးတာဒါမှမဟုတ်တုပ်ကွေးလို့ခံစားရတာလို့မျိုးပေါ့။
ဂျကာတာမြို့တော်မှာတော့လူကြီးဆယ်တန်းဝန်းကျင်နေထိုင်ကြပြီးတော့ The Greater Jakarta Region လို့ခေါ်တဲ့ဂျကာတာအပါအဝင်ဂျာဘာကျွန်းအနောက်ဘက်ချမ်းမှာကတော့လူကြီးတန်း30ကျော်နေထိုင်ကြပါတယ်။အဲ့ဒီဒေသတွေထဲမှာရထားနဲ့လိုင်းကားတွေပြေးဆွဲပေးနေပေမဲ့အများစုကတော့ဒါတွေကိုအသုံးမပြုကြပါဘူး
။ Public transport is currently much better.
အများဆုံးတဲ့ဥပဒေဆောင်ရေးစနစ်တွေကဟိုးလွန်ခဲ့တဲ့10နှစ်20ခါနေဆိုင်အခုပိုကောင်းလာပါလေ။ဖြစ်မလာသေးတာကတော့လူတွေကဒါတွေကိုအသုံးမပြုဘဲသူတို့ရဲ့ဆိုင်ငယ်တွေကားတွေကိုဆက်သုံးနေကြတာပါပဲ။
အာမဲဂျမဲကတော့အင်ဒိုနီးရှားတက္ကသိုလ်ကမြို့ပြစီမံကိန်းတွေရေးဆွဲတဲ့အထူးကျွမ်းကျင်တဲ့ပညာရှင်တစ်ယောက်ဖြစ်ပါတယ်။သူ့အပြောကတော့ဂျကာတာနဲ့အနီးဝန်းကျင်ကဒေသခံအခွင့်အရေးတွေအနေနဲ့သူတို့ကြုံတွေ့နေရတဲ့မြို့ပြအခက်အခဲပြဿနာတွေနဲ့ခေတ်ရှိပြည်စီမံကိန်းသစ်တွေကိုအတူတကွပူးပေါင်းအဖြေရှာဖြေရှင်းဖို့လိုအပ်နေတယ်လို့ဆိုလာပါတယ
်။ Jakarta gets all of the offices, gets all of the industries.
ဂျကာတာမှာကုန်ပစ္စည်းတွေအများကြီးရှိတယ်လို့ကုန်ထုတ်ဆက်ယုံတွေအများကြီးရှိပေမဲ့အင်အားစီမံကိန်းအများစုကတော့ဂျကာတာမှာညီငါးကအစမတန်ဈေးကြီးတဲ့အတွက်ပုံမှန်ရဆိုရင်မြို့စံတွေကိုထွက်ပြီးသူတို့အတွက်အကျိုးဖြစ်မဲ့အနီးနားဧရိယာတွေမှာပဲရှင်းနှီးမြှုပ်နှံမှုတွေပြုလုပ်ကြပါတယ်
။ဂျမဲကတော့ဂျကာတာရဲ့အထက်ဘက်ရေဝေရေလဲဒေသတွေမှာအလွန်အကျွံဖွံ့ဖြိုးတိုးတက်မှုတွေကြောင့်မြေအောက်ဘက်ကရွာတွေကိုရေကြီးရေချမ်းမှုတွေဖြစ်စေတယ်လို့ပြောပါတယ်။ဒါတွေကလည်းစီလီဝေါင်မြေကမ်းနှဘေးမှာနေထိုင်တဲ့ဇိုင်နူးတင်လိုလူတွေအတွက်အခက်အခဲတွေဖြစ်စေတယ်လို့ပြောပါတယ်။
ကလောက်ပန်းကြီးရေလွဲ့မှရေသာကြီးခဲ့လို့ကတော့အိမ်အကုန်လုံးဟာစင်တီမီတာ30ပမာဏရှိတဲ့ရွှွန့်နွန်တဲ့မြုပ်သွားကြလိမ့်မယ်ဗ
ျဂျာကာတာရဲ့မြောက်ဘက်ပန်းကန်ယိုဒန်တလျှောက်မှာကတော့အစိုးရတွေအနေနဲ့ပင်လယ်တိုင်းတွေကိုပုံမူချက်ထွင်တိစောက်လို့နေပါတယ်အတုံးမပြူတော့တဲ့ဒီလိုပလီမျိုးတွေဟာအခြားတစ်ဖက်မှာတည်ရှိနေပေမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာသလိုဒီရေဟာလည်းဂျာကာတာရဲ့အစိပ်ပိုင်းတွေကိုတဖြည်းဖြည်းတိုက်စားလို့နေပါတယ်ဒီအတွက်ကြောင့်ပဲဘူအစိုးရအဖွဲ့အနေနဲ့ဂျာကာတာမြို့ပတ်ဝန်းကျင်အတွက်ပုံမှန်ကောင်းမွန်တဲ့ဒေတာအုပ်ချုပ်ရေးဆိုင်ရာကောင်စီတရက်ပေါ်ပေါက်လာစေဖို့အတွက်ကိုဒေတာဆိုင်ရာအစိုးရအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်လို့နေပါတယ်။ဒါပေမဲ့လည်းဒီကောင်စီအနေနဲ့ကခုဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်မပေးနိုင်ဘူးဆိုတာကိုတော့ရေဘူးကတထစ်ချပြောလို့မရဘူးလို့ဂျမဲကပြောလာပါတယ
်။ It's going to work if it's
ဒီကောင်စီအနေနဲ့ဒေတာဆိုင်ရာအစိုးရအဖွဲ့တွေတဲ့အာဏာပိုရှိတယ်ဆိုရင်လုပ်ဖြစ်မှာပါ။သူ့ရဲ့လိုအပ်ချက်တွေကိုနားထောင်ပေမဲ့အစိုးရတွေအနေနဲ့မဖြစ်မနေလမ်းတာရမယ့်စီစဉ်တွေကိုဖန်တီးပေးနိုင်ရင်တော့လုပ်ဖြစ်မှာပါ။
တချိန်ထဲမှာပဲဒီကလူတွေကတော့ခုလိုအဆင်မပြေတဲ့အခြေအနေတွေကနေစစ်မှန်တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုသူတို့တွေအနေနဲ့မျက်ဝါးထင်ထင်မြင်တွေ့လိုကြတယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
ကိုစံချောတင်ပြခဲ့တာပါဗျာ VOA ရဲ့ချက်တာပရင်းနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်နောက်ပိုင်းမှာလည်းမြမအရေးသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုဆက်လက်ပြီးဥရုယာသီဖောက်ပြန်မှုအကြောင်းသတင်းဆောင်ပါတစ်ပုဒ်နဲ့ဆက်ပါမယ်ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်ပင်လယ်ကမ်းရိုးတန်းကကြေးရွာတွေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးနှုံးနဲ့ရေမြုပ်နေပါတယ်။ဒေသခံတွေလည်းအိုးအိမ်ဆွန့်ခွာပြောင်းရွှေ့ရတဲ့အတွက်ဘဝရည်တည်အခက်ကြုံလာပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ခင်ဗျာ
။2009ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆိုင်ကလုန်းမုန်တိုင်းဝင်တိုက်သွားခဲ့ပြီးနောက်ကမ်းရိုးတန်းကြေးရွာတွေကပြည်သူတွေဟာကုန်းတွင်းပိုင်းကိုပြောင်းရွှေ့ခဲ့ရပါတယ်။မုန်တိုင်းပြီးတစ်နှစ်လောက်အကြာမှာတော့အဲ့ဒီကမ်းရိုးတန်းရွာတွေကိုပင်လေရေကဝါမျိုးသွားခဲ့ပါတယ
်။ဆောမီတာခွန်လို့ဆာကောဘီတရီအခုလို့ပန်းနေဘီတရီ
ကျွန်တော်နေခဲ့တဲ့ရွာကတော့ပင်လေတဲ့မြုပ်သွားပါပြီ။ရေမြုပ်သွားတဲ့အန်တာရှာဂေရွန်ရွာမှာ2000ဆိုင်ကလုန်းမုန်တိုင်းကာလတုန်းကနေခဲ့ပါတယ်။ခုတော့အဲ့ဒီဒီပါလုံးပင်လေပြင်အောက်မြုပ်သွားပါပြီ။ပင်လေရေတွေကကျွန်တော်အခုရပ်နေတဲ့နေရာထိရောက်ပါတယ်။ဒါတောင်ဒီတာယိုးပောင်ခံနေလို့ပင်လေရေတွေကြော်မတက်နိုင်တာပါ။
သူအခုနေနေတဲ့နေရာဟာပင်လယ်ရေမျက်နှာပြင်အောက်မြေနေပိုင်းဖြစ်ပြီးလိုင်းတန်ခံနိုင်မဲ့ကွန်ကရစ်တာယိုးပောင်ကြီးကာယံထားပါတယ်။ကံယိုးတန်းရွာတချို့ရေအောက်ရောက်ကုန်တာကိုကြုံမှုသူတဦးလည်းရှိပါတယ်
။အမေပထမ1995ခုနှစ်လေခနဲ့အရှိဂျိုမီကီနီ
1995ခုနှစ်မှာကျွန်တော်ဒီကိုစပြောင်းလာတာပါ။အဲ့ဒီတုန်းကဆိုရင်ပင်လယ်ရေဇက်ကဒီနေရာနဲ့တမိုင်လောက်အဝေးမှာရှိပါတယ်။ပင်လယ်ရေမျက်နှာပြင်ကတဖြည်းဖြည်းနဲ့တက်လာလိုက်တာအခုတော့ရွာတချို့ရေမြုပ်ကုန်ပါပြီ
လူဦးရေထူထပ်လွန်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကံယူရန်ဒေသတွေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးနှုံးနဲ့ပင်လယ်ရေအောက်ဝါမျိုတာခံနေရတယ်လို့ရာသီဥတုပြောင်းလဲမှုအကျိုးဆက်တွေကိုလေ့လာနေတဲ့ Saiful Islam ကပြောပါတယ
်အမရဂျီဒီ last IPCC report देखी ဟုတ်ကဲ့ देखबो जे
ရာသီဥတုပြောင်းလဲမှုလေ့လာရေး IPCC အဖွဲ့ရဲ့အစီရင်ခံစာအရပင်လယ်ရေမျက်နှာပြင်ဟာတကဘာလုံးပြင်းပြတစ်နှစ်ကို 3.8 မီလီမီတာနှုံးနဲ့နှစ်စဉ်တက်နေပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တစ်နှစ်ကို 4.2 ကနေ 5.8 မီလီမီတာထိတက်နေတာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပင်လယ်ရေမျက်နှာပြင်တက်လာတဲ့နှုံးဟာတခြားနိုင်ငံတွေတက်စာရင်60အရာဂိုင်းနှုံးကျော်ပိုများတယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်အခုချိန်ထိဆိုရင်ပင်လယ်ကမ်းစပ်နေဘင်္ဂလားဒေ့ရှ်ပြည်သူတသန်းဒီပါအိုးအိမ်ဆွန့်ခွာပြောင်းရွှေ့ခဲ့ရပါတယ်ကံယူရန်ဒေသကိုပင်လယ်စားငံရေဝင်လာတဲ့အတွက်စားနပ်ရိက္ခာပြဿနာလည်းကြုံလာရတယ်လို့ဆိုပါတယ
် Therefore say lobon fight only ওই মাটিতে পানি দেব বলে ওই লবণ ঢোকে
পেলে সাংগাই ওয়িন দাবি সোয়েন এই মিমা আপেন পাউ ফো মলয় রাও বাও জনাওয়া দিমা জবা নেচা মেউ দি জেই নে গজং রে সাই বারে সাংগাই ওয়িন দাও রে জবা গে নে সোয়েন 25 আ নি 35 ইয়া গাই নলো পেসি গউ মারে আগু সোয়েন মৌনাই নি পো পিন থান দা রা লে জং রা বারে মৌনাই নে দু পিন লে ই টট পি র লে রে এইন দি ই মিউ গউ মারে দিনা নি লে পেসি ইয়া বারে
ရေမြုပ်လာတဲ့လက်ရှိနှုံးတိုင်းသွားမယ်ဆိုရင်2050ပြည့်နှစ်ရောက်တဲ့အခါလူတသန်းကျော်ဟာသူတို့နေထိုင်ရာအရက်ကနေရွှေ့ပြောင်းရမယ့်အနေအထားရှိတယ်လို့အမေရိကန်အာကာသစူးစမ်းရေး NASA နဲ့တရုတ် CNSA အဖွဲ့တို့ရဲ့ဂျူဒုအချက်လက်တွေမှာဖော်ပြပါတယ်ပင်လယ်ရေမြင့်တစ်ပြင်မြင့်တက်လာနေတဲ့နှုံးကတနေရာနဲ့တနေရာမတူနိုင်ဘူးလို့ဆိုပါတယ်မညီညာတဲ့မြေပြင်အနေအထားနဲ့ပင်လယ်အောက်ကျန်းပြင်ဖွဲ့စည်းမှုအပြောင်းလဲတွေကြောင့်ကမ္ဘာစွန့်ငင်အားကလည်းတတမထဲဖြစ်မနေဘူးလို့ဆိုပါတယ်ကမ္ဘာကြီးကူးနွေးလာတာကြောင့်မြောက်ဝင်ရိုးစွန်းသမုဒ္ဒရာတွင်ရေခဲတောင်ကျွမျောကြီးတွေအေးပျော်လာတာကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကံယူတန်းဒေသရေအောက်မြုပ်ရခြင်းရဲ့အကြောင်းရင်းတွေကတစ်ခုဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်လူဦးရေတန်း150ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်မှာပင်လယ်ကံယူတန်းတစ်လျှောက်လူသန်း20လောက်နေထိုင်နေကြတာပါသူတို့ဟာမြေနေရာအခက်အခဲကြောင့်ပင်လယ်ကမ်းစပ်ကနေ3-4ပေဒါမှမဟုတ်6ပေ9ပေအကွာလောက်မှနေထိုင်ကြတာမို့ပင်လယ်နှိုင်းလုံးကြီးတွေရဲ့ရိုက်ခတ်မှုအန္တရာယ်ကိုလည်းအချိန်မရွေးရင်ဆိုင်ရဝယ်ရှိပါတယ်။ဒါကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတဲ့ပြဿနာကိုဖြေရှင်းရင်းမှာအစိုးရတွေအနေနဲ့ကြိုတင်ပြင်ဆင်မှုအပိုင်းကိုကောင်းမွန်တဲ့မူဝါဒချမှတ်လွှတ်ဆောင်မှုလိုတယ်လို့ IPCC အဖွဲ့ရဲ့အစီရင်ခံစာကတိုက်တွန်းထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြခဲ့တာပါဗျာအခုတော့မြမစည်ရေးသတင်းတပုတ်နဲ့ဆက်ပါမယ်ရခိုင်မှာအရခတ်တက်တော် AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စည်ရေးတင်ပမှုတွေကြီးထွားလာနေတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေရပါတယ်တိုက်ပွဲတွေအတွင်းရဲသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစီသူကပြောပြပေးပါမယ်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲငပ်ပလီကမ်းခြေကစစ်ကောင်စီရဲ့ကွင်းဝိုင်းရေတပ်စခန်းကိုအေဘက်ကဒီကနေ့အထိထိုးစစ်ဆင်တိုက်ခတ်နေစေဖြစ်တယ်လို့ချိန်တော်ရက်ကွက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကလည်းထိုးစစ်ဆင်နေတာပါတိုက်ခတ်မှုတွေကိုစစ်ကောင်စီကကြီးရည်လေတပ်ဖွဲ့တွေနဲ့တုံ့ပြန်နေတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ရေးတမမှုတွေကြားနိုင်ငံတချို့ဖမ်းဆီးခံရတာတွေရှိတယ်လို့လည်းငပ်ပလီဒေသခံတူကပြောပါတယ
်ဟုတ်ပွဲဟောတော့ဒီတော့မှတိုက်နေတဲ့ပွဲနဲ့တိုက်ပွဲနဲ့ကျွန်တော်တို့ဒီကွင်းမှာတိုက်နေတဲ့တိုက်ပွဲနှစ်ခုကတော့မရှိရှိတော့လို့ပြောဒီတော့မှကျွန်တော်တို့ဒီအေးဆက်ကောင်စီကကျွန်တော်တို့ဒီနမီရဲစခန်းကြီးဒေတော့ရဲစခန်းကိုလေသူတို့ကအဲ့မှာတက်ဆွဲထားပေါ့ဆက်ကောင်စီကဟုတ်အဲ့မှာတက်ဆွဲထားတဲ့ကံကြတော့အဲ့ဒီမှာကျွန်တော်တို့ဒီကပလီမျိုးကဒေတာခံလေအဲကျွန်တော်တို့သိတဲ့လောက်ပေါ့ကျွန်တော်မိတ်ဆွေတယောက်လည်းပါရဲ့ချင်တာအဲဒါဆိုကံလို့ပြီးတော့ဖမ်းထားတဲ့အချက်ခံနေမှာအဲ10ယောက်ကျော်တော့ရှိမယ်လို့သတင်းရတယ်အတိအကျတော့မသိချင်ဘူးပေါ့
တပ်ပွဲပြင်းထန်နေတဲ့တန်တွဲငပလီမှာပိတ်မိနေသူတွေလည်းအများအပြားရှိနေတယ်လို့ပျောက်ဆုံးသူတွေလည်းရှိနေတာပေါ့တန်တွဲမျိုးပေါ်ကနေထွက်ပြေးတင်းရှောင်လာသူတူကတော့တန်တွဲငပလီမှာကြံခဲ့တဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရတာလဝက်လောက်ရှိပြီလို့ပြောပါတယ
်။ဟုတ်အဆက်အသွယ်မရတာတော့ဒီ12ရက်13ရက်လောက်ကပေါ့အဲ့ဒီဝင်းကျင်လောက်ကပဲ။ဟုတ်ဘယ်နည်းအားလောက်လဲဆိုတော့အမေရဲ့အပါရဲ့နောက်ရောင်းမရဲ့အကိုရဲ့ဦးလေးရဲ့ချင်းနောက်တူတူမလေးတွေရှိတာပေါ့နော်။စိုးရင်တော့ဘာမှအဆက်အသွယ်မရတော့ဘာများဖြစ်နေလဲဘလို့အချိန်နေရှိတယ်။ဆုံးမဆိုအတိုင်းအထက်အလုံးပေါ့စိုးရင်တော့မိဘတွေအားလည်းအတက်ကလည်းကြီးပြီဆိုတော့ဘလို့ဖြစ်ဖြစ်လေသူတို့အခုဖြစ်နေမှာကပိုဆိုးရင်လေ
ဒါပြင်စစ်ကောင်စီအနေနဲ့တန်တွဲမြို့နယ်နဲ့ဆက်ဆက်နေတဲ့ကျင်းစလီနဲ့ကွားမြို့နယ်တွေမှာစစ်အင်အားဖြည့်တင်းတာတွေကာကင်းတွေတိုးချဲ့ပြီးတော့ခံစစ်ပြင်းနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းတန်တွဲဒေသခံတူကပြောပါတယ်
ဟ
Okay, awapo dia ada jangan lo di jenis di mana jangan mak dia kanoya kanoya biar jenis biar kuapo sedai pun, no. Jenis dia ada dua kuanyun jenis mana kuapo. Atau lo jenis dia yang jauh jauh mana kuapo. Apa dia kalau kata awak mana dia mana. Saya boleh ayam ni dia mana sudah kata lo di pemilik sama jauh lo ni. Jangan di dunia ini jenis dia kuapo. Ayah dia kanan jadi mana dia di bima tu kuasa jadi.
Cina mahu ayah kan bini miaupai. ဒီနေ့မနက်အာယုံကလေးဟာပေါ့နော်မုံလေးပိုင်းအထိကိုသူတို့စက်တိုက်နေပြီးတော့တိခတ်ခဲ့တာရှိတယ်နောက်ပြီးရေချောင်းလာနေပြီးတော့ပြစ်တာလည်းရှိရပေါ့ဒီမုစလင်လည်းနဲ့ကအခွေလေးပူပေါင်းပြီးတော့အေးစစ်ကောင်စီဘက်ကပူပေါင်းပြီးတော့တိုက်ကြတဲ့အနေထားလည်းရှိရပေါ့နော်ဆိုတော့ဒီအပေါ်မှာဒီအေကလည်းဒီနာမဆုတ်တဲ့ပြစ်ခတ်နေကြတယ်လို့ကျွန်တော်တို့သိရတယ်ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခို
PN ဝင်သွားရောက်လှုပ်လှုပ်ကြမယ် MOU လုပ်သားတွေအနေနဲ့ဩဂတ်လ10ရက်ကစပြီးစစ်ကောင်စီတက်မှတ်ထားတဲ့ဗန်တွေကနေဝင်ငွေရဲ့25ရာခိုင်နှုန်းကိုပြောင်းထားတဲ့အထောက်အထားတွေပြမှာသာထိုင်းနိုင်ငံဘက်ကပြန်လည်သွားရောက်လှုပ်လှုပ်ခွင့်ရမယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနလက်အောက်ကအလုပ်သမားညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ30ရက်နေ့ကအသိပေးစာထုတ်ပြန်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ညာ
။ထိုင်းနိုင်ငံမှာသွားရောက်လှုပ်လှုပ်ကြံရမယ်သူတွေအနေနဲ့ဩဂုတ်လ10ရက်နေ့ကစပြီးအခြေခံလစာ3လစာခန့်မှန်းဘတ်ငွေ2400ရဲ့25ရာခိုင်နှုန်းဖြစ်တဲ့ဘတ်6000ကိုသတ်မှတ်ထားတဲ့ဘဏ်ကနေတရားဝင်လွှဲပြောင်းပေးပို့ထားကြောင်းအထောက်အထားတွေပြသမှသာဆက်လက်အလုပ်လုပ်ကံဝင်ရမယ်ဆိုပြီးလူသမားဝန်ကြီးဌာနရဲ့လူသမားညွှန်ကြားရေးဦးစီးဌာနကအသိပေးထုတ်ပြန်ခဲ့တာပါဒါကတော့တက်တန်းတိုးတဲ့အခါမှာတင်းကျပ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
2024ဩဂုတ်လ10ရက်နေ့ကစပြီးတော့ထိုင်းရောက် MOU လုပ်သားတွေပေါ့ MOU လုပ်သားတွေဆိုတဲ့နေရာမှာ PJ စာအုပ်ကိုခြိုက်ထားတဲ့ PJ ပတ်စုကိုခြိုက်ထားတဲ့ MOU လုပ်သားတွေကသူရဲ့စာရေးစာတမ်းတက်တန်းတိုးတာတွေနောက်မြန်မာနိုင်ငံကနေပြီးတော့တရားဝင်ဒီပလုပ်ကအေဂျင်စီတွေတည်ဆွတ်တဲ့ MOU လုပ်သားတွေတက်တန်းတိုးတဲ့ခါမှာနေ့ရက်တိုင်းတော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခု25ရက်တိုင်းတော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခုအဲ့ဒီပြည်စာတစ်ခုအဲ့ဒီပြည်စာနှစ်မျိုးပြမှာ OWID ကပြထုတ
်ဒီလုပ်သားတွေဟာထိုင်းနိုင်ငံမှာအလုပ်ရှိပြီးသားလုပ်သားတွေဖြစ်ပြီး၄နှစ်ပြည့်လို့စာရွက်စာတမ်းတွေတက်တန်းတိုးတဲ့ခါမှာ MOU ယူတန်းစနစ်နဲ့ညဝရီနဲ့ကော့တောင်းဘက်ကစင်တာတွေမှာနေချင်းပြီးသွားရောက်လှုပ်ဆောင်ရမှာဖြစ်ပါတယ်ဒီလိုစာရွက်စာတမ်းတွေတက်တန်းတိုးတဲ့အခါမှာငွေလွှဲထားကြောင်းတက်သေးတွေမပြဘူးဆိုရင်တော့ထိုင်းဘက်ကိုပြန်ပြီးစေလွတ်ပေးတာတွေကိုမလုပ်ပေးတော့ဘူးလို့လည်းဆိုပါတယ
်ထိုင်းနိုင်ငံရောက်တဲ့အခါမှာဝင်ငွေခွင်အနှဲ့ရခိုင်တို့ဆောင်ပါမယ်ဆိုတဲ့အကြောင်းရယ်မိသားစုကလွှတ်ဖို့က25ရာခိုင်နှုန်းပို့ပြအောင်ပို့ပါမယ်ဆိုတဲ့အကြောင်းခံဝင်ကတိတွေပါထိုးရပြီးတော့အဲ့ဒီ MOU လုပ်သားတွေရဲ့ကိုယ်ရေးအချက်လက်တွေကိုလည်းတောင်းထားတယ်သတ်မှတ်ထားတဲ့ကြက်တွေမှာကိုယ်ရေးချက်လက်မပေးရင်အဲ့ဒီ agency ကိုပိတ်သိမ်းတဲ့အထိချုပ်သိမ်းတဲ့အထိအရေးယူမယ်လို့လည်းအသိပေးအကြောင်းကြားထားတယ
်။ထိုင်းကိုသွားရောက်လုပ်လုပ်ကြမယ်အလို့သမားအစ်စ်တွေအနေနဲ့လည်းအဲ့ဒီသတ်မှတ်ချက်တွေကိုလိုက်နာပါမယ်ဆိုတဲ့အကြောင်းတချို့အလို့ကန်ရှာဖွေ agency တွေကခံဝင်ကြိထိုးခိုင်းတာတွေလုပ်နေတယ်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အလို့သမားနှစ်တန်းသုံးသိန်းကျော်ရှိပြီးအခုလိုမျိုးတင်းကျပ်မှုတွေရှိလာတဲ့အတွက်တတမ်းမတိုးတော့ပဲတရားမဝင်အလုပ်သမားတွေအဖြစ်ဆက်လက်နေထိုင်ကြမဲ့သူတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံတဲကအလုပ်သမားတွေကတော့ထိုင်းဆိုရဘက်ကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်နဲ့သာအလုပ်လုပ်ခွင့်ပြုဖို့လည်းထိုင်းဆိုရကိုတောင်းဆိုထားပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းရဲ့ခြားသားပရိနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ VUE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် VUE email လိပ်စာက burmese@vuenews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VUE ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်များအခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။လူငယ်ကဏ္ဍ၊ Gen Z နဲ့အားကစားအစီအစဉ်တွေမတင်ဆက်မီမှာ Editor နဲ့ဆွေးနွေးကန်းနဲ့ပြန်လည်ဆက်တင်ကြပါမယ်။ပုံမပြင်းထန်လာတဲ့မြမပရိပခမှာအထိညာနေတဲ့စစ်ကောင်စီက2025ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ပါမလား။ရွေးကောက်ပွဲအလွန်မာရောတိုင်းပြည်အခြေအနေတည်ငြိမ်ကောင်းမွန်လာနိုင်ပါမလား။ဒီတစ်ပတ် Editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စံသားကိုမတ်မြတ်သံအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
ကျေးဇူးဆန္ဒရှင
်ပါပါ
အခုအချိန်မှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေကအမျိုးမျိုးထွက်နေပါတယ်ဘာလို့ရုံရမလဲတောင်မှမသိတော့ပါဘူးအဲ့တော့ဒီမြေပြင်တိုက်ပွဲအခြေအနေတွေဒီစစ်တပ်အခြေအနေတွေကဘယ်လိုရှိပါလဲ
မြေပြင်တိုက်ပွဲမှာတော့စစ်တပ်ကအားနည်းနေတယ်အားဆုတ်ယုတ်နေတယ်ဆိုတာကတော့ဒီပြပြောနိုင်မယ်ထင်ပါတယ်သုံးသပ်သူတွေအလုံးကတော့ဒီချက်ကိုထောက်ပြတယ်မြန်မာစစ်တပ်တော်လေးပဲအင်အားဆုတ်ယုတ်နေပြီလို့ဒါပေမဲ့လည်းအဲ့မြေပြင်တိုက်ပွဲနဲ့ပတ်သက်ပြီးတော့တချို့ကလည်းအဲ့လိုဆွေးနွေးနေတော့မရခင်စစ်တပ်ကြဆုံးသွားမယ်ပြူလဲတော့မယ်လို့သုံးသပ်သူရှိတယ်။ဒါမျိုးလင်းရဲ့သိကြီးရဲ့တချို့ကလည်းဟာအဲ့လိုမဖြစ်နိုင်ဘူးလွယ်လွယ်ကူကူနဲ့ကြဆုံးမှာမဟုတ်ဘူးလို့ပြောကြတဲ့လူရှိတယ်။တချို့ကလည်းစစ်တပ်ဟာလုံးဝတော့ပြုံးလို့ဆိုမှမဟုတ်ဘူးဆိုပြီးတော့အမျိုးမျိုးသုံးသပ်ချက်တွေရှိနေရပါတယ်ဆိုတော့ဒီတိပြပြောသစ်ခက်ပါတဲ့ဒီအခြေအနေတွေဆိုတာကတော့ဒါပေမဲ့တစ်ချိန်တည်းမှာပို့ပြီးလေးထားတာတော့တိုင်းရင်းသားအင်အားစုရောဘလောက်စီစီလုံးလုံးညွှန်းနေတိုက်ပွဲဆင်နိုင်ကြပါလဲဒီအခြေအနေသိအရေးကြီးပါတယ်ဆိုတော့အခုဆိုလို့ရှိရင်အဲ့မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်ဝကဝင်ပြီးတော့ဝင်လာတဲ့ဘာညာဆွဲသတင်းတော်ကြားနေရပါတယ်ဆိုတော့ပြင်းပြင်းတိုက်ပွဲအချိန်တည်းကတော့တိတ်ပြီးအကဲဆက်တဲ့အချိန်နေပေါ့လေပြင်းထန်တိုက်နေကြစေတစ်ဖက်ကလည်းဝင်ထင်းဖို့ကြိုးစားနေစေဆိုပြီးပြောမှဖြစ်ပါတယ်
အဲ့တော့ဒီရှမ်းမြောက်2029တိုက်ပွဲတွေပေါ့တကြောပြန်ပြီးတော့ဖြစ်လာတဲ့အပေါ်မှာပို့ပြီးတော့ကျေပြန့်လာနိုင်တဲ့အနေအထားရောဘယ်လိုရှိပါလဲ
ပေါ်ပြီးကျပြန့်လာပါတယ်အခုကျပြန့်လို့ပဲဒါလာရှိုးရမူဂူရူထိရောက်လာပြီဆိုတော့တော်တော်ကိုကျပြန့်လာပြီဖြစ်ပါတယ်ဆိုတော့တော့ပြောလို့ပဲအဲ့ဒီ TNL နဲ့ MNDAA နှစ်ခုကလာရှိုးထိရောက်လာတယ်ဆိုတော့အဲ့ဒီဟာကိုထိမ့်ဖို့ဆိုပြီးတော့ UWSC ကပြောတယ်သူတို့ဟာစစ်ကောင်စီနဲ့ညှိပြီးတော့အဲ့ကိုဝင်ပြီးထိမ့်တယ်ဆိုတဲ့သဘောစစ်ကောင်စီကလည်း UWSC ကိုလက်ခံပြီးတော့ဒါဝင်ထိန်ခိုင်းတဲ့သဘော UWSA ဝါကတော့အစကတည်းကငါတို့ကဘယ်မလိုက်ခုပညာပြောခဲ့တယ်ပေါ့လေသို့တော်လည်းပဲဒီတိုင်းရင်းသားတွေရဲ့မဟာမိတ်တွေထိုးစစ်ဆင်ခဲ့တာလည်းပဲသူတို့ဆရာရတဲ့လက်နက်တွေပဲဆိုတာဒါ open secret ပဲလူတိုင်းကသိနေကြတာပဲသူကတော့အစကတော့အဲ့လိုပြောတယ်အဲ့လိုပြောတာလည်းပဲစစ်ကောင်စီကဘာမှမပြောနိုင်ဘူးသူကိစ္စမှလည်းပဲလူပြောပေမဲ့လည်း UWSA ပဲအကူပြီးတော့ဝင်ထိန်မှာဆွေးဖြစ်နေရတယ်အဓိကကတော့သူတို့ကမှတရုတ်ရှိနေလို့ဖြစ်ပါတယ်တေကတော့သူရဲ့အကျိုးစီးပွားကိုအဓိကထားတယ်ဆိုရင်လည်းဒေသခံတွေကလည်းပဲတချို့ကပြောတယ်အဲဒီ UWSA တက်တွေဝင်လာတော့သူတို့စီမဘုံကျတဲ့အရေးပိုင်းတိုက်တာခက်ကြတယ်ဒီလောက်တော့သက်သာသွားမယ်ဆိုပြီးတော့သူကယူဆပြီးကြိုးဆိုတဲ့အစံပြောတာလည်းပဲတချို့စကားတော့လည်းကြားပါတယ်ခက်နေတာကတော့အဲဒီဒေသတွေကိုသတင်းထောက်တွေသွားရောက်ပြီးတော့တီးကြရဟိုဘက်ဒီဘက်သတင်းယူနိုင်တဲ့အခြေအနေတော့မရှိပါဘူးသူတို့ကတစ်ဆင့်ဆက်တော့ရန်နေနေပြောတာကိုယူထားတာဖြစ်ပါတယ်။သို့သောအစကပြန်ကောင်းရင်တရုတ်ကတော့သူတို့ဒါဝင်ပိုင်ခွင့်ရှိရဲ justify ဖြစ်သွားတယ်ဆိုတဲ့သဘောပါပဲ။ငါတို့အကျိုးစီးပွားကြီးပဲမဟုတ်ဘူး။မင်းတို့ဒေသတည်ငြိမ်အောင်လည်းဖြစ်သွားတယ်။တောက်ဒေသခံတွေအတွက်လည်းအနေထိုင်စက်သားသွားမယ်သဘောဆိုတဲ့ဟာကိုဖြစ်လာတွေ့ရပါတယ်။ဆံမြောက်ရဲ့အခြေအနေပေါ့လေ။
ဒါဆိုရခိုင်ဘက်မှာပါ哦ဒီရှမ်းမြောက်ဘက်မှာကျတော့ဝါနဲ့နီးလို့ဆိုရင်ရခိုင်ကဝါနဲ့လည်းမနီးပါဘူး။နောက်တရုတ်ရဲ့အကျိုးစီးပွားရေးလည်းအများကြီးရှိပါတယ်။ဆိုရင်တရုတ်အနေနဲ့မလုပ်နိုင်ပါမလဲ
။အဲရှမ်းမြောက်မှာတော့တရုတ်ကဝါကိုသူရဲ့ proxy အဖြစ်နဲ့သုံးပြီးတော့ဝါတဆင့်ဝင်တယ်။ရခိုင်မှာကျတော့အေးကတရုတ်နဲ့ဆက်သွယ်ရှိရဟုတ်တယ်လို့ပြောကြတယ်။သို့ပေမဲ့လည်းအဓိကသိနေရအေကထူးစစ်စီမျိုးသိနေရဆိုတော့အေကကြားနေမဟုတ်ဘူးွာလို့ကြားနေပါလေလို့ပြောတာမဟုတ်ဘူးစစ်ကောင်စီသူကအဓိကထားပြီးတော့တိုက်တယ်အဖွဲတော်တော်များများနဲ့ပြစ်တင်တော့တေဥ်တွေသိအခဲခဲကြုံလာတဲ့အခြေအနေပဲဖြစ်ပါတယ် So the wind sway in level in as many jump up to a machine in that chain of the hour through a choosy wallet. အဲ့ဒီပါနာတဲ့ဟာတရုတ်ရဲ့ကျိုးစီးပွားလည်းမထိခိုက်သေးဘူးအလားတူသွားပဲတရုတ်ပြိုင်ပွဲအိန္ဒိယအကျိုးစီးပွားလည်းငါတို့မထိခိုက်ပါဘူးဆိုရင်လောက်ထားတော့တယ်ဟာအတွက်လည်းဒါသေးချက်နဲ့ညှပ်ချက်တယ်ဆိုတော့တရုတ်ရဲ့တခုတည်းသောထွက်ပေါက်ကတော့အင်းနဲ့စစ်ကောင်စီကိုနှိမ့်နှိုင်းကြဝင်နှိမ့်နှိုင်းပေးဖို့ပဲဖြစ်မယ်လို့ထင်ပါတယ်ဘယ်လိုအပေးယူလုပ်ပြီးတော့နှိမ့်မလဲဆိုတော့တ
ตัวเนี่ยแต่สายเนี่ยอาจจะนั่งยืนอยู่อเมริกามาปาร์ตี้ได้เหรอเออรูปเชื่อใจไหมเช่นนี้สิเลยสุดหรอถ้าอยากให้แบบก็เช่นนี้ยาร์ตยุ่งด้วยเลยตอนนี้แค่เก็บเช็ดเลยสวัสดีด้วยยาร์ตคุณที่มาเอ๊ะก็สิ่งวิวัฒนาการนี้เช็ดเลยรูปย้อมมาเช็ดไปเลยเออแต่เสร็จเมื่อเช้านะทุกคนที่โบโจมูจิไม่เอาไหนเลยยายตั้มระต่างหัวเลี้ยงอยู่ท่าเรือสุดหรอเช่นนี้เรียบรูปเชื่อใจไหมเลย แล้วเจ้าหน้าที่นั้นอาณาจักรเนี่ยอุบลเนี่ยมันมีอะไรมั้งคุณจะรอสุดอาณาจักรเอาเงินดลาลุเลยมีกองที่ยึดทัวร์มากี่จับเช่นเนี่ยเอาเงินดลาอันสุดท้ายสุดกู้สุดยอดเลยงาเจ้าจ่าเลยแล้วแม้เช่นนี้ก็รอสุดสุดยอดเนี่ยเสบียวต้องไม่ต้องจ่ายอะไรบิ๊กเช่นไปแล้วทุกคนรู้ว่าเลขันดลาอาจจะมันจะพิจารณาเลขันอะไรจะต้องการไว้สุดยอดเจ้าหน้าที่แบบซึ่งมันไม่ถูกแล้วในงานตรงนั้นสุดท้ายมันจะเตี้ยวที่ก้าวเช่น เดี๋ยวดีไม่เลยจู่ๆจะมุ่งจะวุ่นสุดท้ายพักผ่อนยามไหนเราจะกลับไปอุ้งจิ้งบูจูมุ่งจีวันนี้จะเลิกสุดาลูกค้าเลยเราสมรสสุดาลูกค้าจะมีใครสมรสอินเดียจะเรียนจะทำได้มาหรอเชื่อวันนี้จะเชื่อสุดอินเดียนั่งเงียบมีอะไรลงอยู่จะมีกูนั่งเราวันนี้จะไม่เอาไหนอะไรนักท่องเที่ยวมาเยอะก็เว้ยมันก็จะเชื่อไปไม่สุดก็ดีไปไปสุดอินเดียนั่งเงียบจะเรียนจะทำมาเยอะด้วยตัววันนี้จะลุกตัวเลย
ส่วนที่เราบาดว่าสิ่งอะไรส่วนปุจจุบันชาวเรือยังใช้ยุทธ์ทั้งอ่ะหรือว่าเขาชื่อเสียงจะเปลี่ยนหรอปุจจุบันเราอาณาจักรเราตัวผมหาผิวหลายแต่เราปุจจุบันเราตัวเลยเจ้าบ้าปุจจุบันที่ความเราสมรรถความเราวุ่นวุ่นเจ้าบ้าความมันไม่ดีกูยี่เวคความมันยาสีกูยี่รูปย่อเลยกูปุจจุบันมีอะไรตัวสมรรถเต็มตัวในงานยาอะไรหรือยาปุจจุบันยา อดเรสลูกอะไรสิเลยบาลูเบลูความอะไรหรอรู้เลยแบบทรมานชั่วไม่เคยจะลุกขึ้นมาเลยตัวที่กับเจ้าจินาหรอตัวไอ้รู้สมรรถเต็มลุกขึ้นดีรู้ยาจูซูเรสอะไรไม่ตุยอาหูอุบลเนี่ยมันยิ่งรูปย่อขานอะไรสิเนี่ยนั่งงานก็กาเลจูซูเรสว่ามันจะอาหูสุราเวพี่ออกมาเช็คไปเลยตื่นตาบ้าเดียวนี่เนี่ยเออยี่ก็ไปจิมบ้านในเมลลาล่ะชินิโอสิบาล่ะ ยุคเก่าเป็นจิมบ้านในเมลลาล่ะโหแต่ยังรักสันเนี่ยแต่ในเรื่องว่ามันสิว่าเนี่ยมีเลเวลสุดที่จุดท่านนั้นที่พี่ไปจงจงจงจีลาเวนี่มีเปล่ามาสุดจิมบ้านมาเลยลงยูเอ็มซีบูไอ้เนี่ยมีมาเลเวลแต่ที่กาพี่นี่ที่เช่นนั่นคือว่ายุคเก่าเป็นมาป่าวเนี่ยลูดูเปล่ากูจะพิวเรตมันก็กูจะพิวเรตปาร์ตี้วิวมาบุ๋มบุตรีน่ารู้ว่ารู้ยารู้สิเนาะสุดรู้ทักคนนั้นลูดูเปล่าปาร์ตี้ที่ชั่วเปล่า วิ่งเบียร์สิบแปดเนี่ยไม่ต้องบอกสิว่าอะไรยุคเก่าเป้จิมบ้านไหนเดียร์ลาลาพอเลยส่วนไอ้ยุคเก่าเป้จิมบ้านเนี่ยเว้ยที่เครดิบิลิตี้เสียดียังที่สิ่งที่อะไรใครลงได้ยุคเก่าเป้เลยมันเชื่อในมือบางอย่างส่วนฟรีแอนด์แฟร์ลูลาบีเดียร์มีอะไรยุคเก่าเป้เชื่อในยี่ลงว่ามีสิบุสุริยานั่งเงินเราต้องได้ดูอย่างนี้ยี่ราจาตัวเลยปีนี้เราเรียบผู้สีดาวเลยยุคเก่าเป้ผมมาพิมพ์มา เสด็จเดินลาดเนี่ยลูกเขยยุคเก่าเป็นเบลูสราลูเรียมีอาทรงสีดาวไปสรุปแบบไหนลูกเขยครับสรุปยุคเก่าเป็นจิมปันในองค์รอดจิมปันไม่สวยรอดสรุปตะคุรีดอทเทปบอกว่ายุคเก่าเป็นพินาวที่เชียงมาดูสีเนี่ยในหัวใจบุษราเลยไม่พินาวอาจจะรู้ยุคเก่าเป็นลูกพี่รออาณาเครือว่าเรสวีปงสันยูลูกไม่รู้ยิ่งชาว่าเรสรุปไอ้รู้ยุคเก่าเป็นลูกพี่รออาณาเครือไรเนี่ยประตูเครื่องเลยพี่มีสินดาไม่สวยเนาะ พยุงในเวลาเว้ยยุคเก่าเป็นลูกเขยเลยพยุงที่ในเวลาอุ่นในเวลาอันนั้นส่วนอะไรจะเว้ยสำหรับพี่พี่ตัวเลยสำหรับกูยุคเก่าเป็นลูกไม่สวยเลยเว้ยซื้อเวสต์สำหรับยังชิ้นหนึ่งจีบอลเลยจะน้องมีมีอะไรบางส่วนทั้งสิบพูดสิบองยาสำหรับลูกดาสิบพูดยุคเก่าเป็นจิมบับวีอ่ะลูกตอนเนี้ยก็ดูยาสำหรับเดียวสิยุคเก่าถึงเท่าเดียวสิ่งที่กูจะเรียกดูยาสำหรับเดียวยุคเก่าถึงเท่าเดียวไอ้ตรงเนี้ยเท่ามาจีบีอ่ะ
ဆိုတော့ဘုံမကြီးပြောင်းလာသူရွေးကောက်ပွဲဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေသူကိုယ်တိုင်အရေးမခံရလဲစစ်တပ်ကလည်းများကတင်မြောက်တော့ဒုတိယသမ္မတဖြစ်လာနိုင်တယ်အဲ့တော့အဖွဲ့မှရွေးတဲ့ခါသူတို့လူတွေအင်အားကောင်းနေတော့သူပဲသမ္မတပြန်ဖြစ်ချင်တယ်ဆိုတော့အာသူစင်တဲ့ဖဲကိုသူချိုးပြီးတော့သူကိုယ်တိုင်ပဲသမ္မတပြန်အောင်လုပ်တယ်လို့လူတွေကစွစွဲပြီးပြောဆိုနေရတဲ့အတိုင်းဖြစ်လာနိုင်မယ Maduro. သူကသူ့အဆူသမလားဆိုပြီးတော့သူကရွေးကောက်ပွဲနိုင်တယ်ဆိုပြီးတော့ကျင်ညာလိုက်ပြီဆိုတော့အမေရိကန်ကလည်းဘာမှမလုပ်နိုင်ဘူးသူတို့ကပထမတကြိမ်နဲ့ဒီလိုတက်လာတော့ဒီဟာတရားမမျှတာဘူးနိုင်တဲ့လူကအနာမပေးပဲလုပ်တယ်ဆိုပြီးတော့အမေရိကန်ပြင်ထန်ရေးယူခဲ့အခုနောက်ပိုင်းဆက်ပြီးဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲလုပ်ပြီးတော့သမနာမင်းအောင်နိုင်ပါ냐ဖြစ်လာရင်
ဒီလိုမျိုးတွေ့ပမာညာတင်ငင်မှုတို့တုံကြာရှိလာရင်ရှိပါစေဆိုရလုံမယ်အာဆီယံကလည်းပဲအစီအမပြုမယ်အာဆီယံမှာအင်ဒီဗီဂျူအယ်စတိတ်ရတဲ့နိုင်ငံချင်းကတော့သဘောမတူတဲ့နိုင်ငံတွေအများကြီးရှိတယ်ဆိုပေမဲ့အာဆီယံမှာဂျွိုင်းကွန်မြူနီကေးဆိုပြီးတော့နောက်ဆုံးဘုံသဘောဒီပညာရေးစုပေါင်းပြီးတော့ကျင်ရထုတ်တဲ့အခါအလုံးကွန်ဆန်ဆပ်နဲ့ထုတ်ရတာဖြစ်တယ်ကျွန်တော်အာဆီယံသတင်းကိုနှစ chema kangwa de bom du lout de asian alung ja ro lekhan ne so phit la ma be so ro nyama na ngan ma le yuka bwe lout pi ro phit lain le be di dai me phit me lo da tor tor le khan khan lo pyo ma tin ba
da so yuka bwe chin ba pi yin yo tu ti nyin a chan mu a shi nai ma ma
kuna lo be yuka bwe chin ba pi yin le be sitat ka chi su do thong si phwe si bon ya su ya phit la me bo through a tin low in level, look, my sort of the Yoto ASEAN Rock County in through a level that permits my troops in it, so that who Sassanway and Pierce of Drusa Sanyama, Tima Pijama, so Rossitaka, Sunday, Bujumi, me on Athamda, me on and check on Chilla, my poly. So I'm a type where you are a donor, and as we are type where reception in my way, so that I'm a pound there, the uniform pound there was some pound as Ralu, the man I am, Matin De Chini. အရင်သားအင်အားစုနဲ့ဖြစ်တဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်နေလေဦးမယ်လို့ယူဆပါတယ်အဲ့လူဟာပြည်လေပြည်မြောက်ဖို့ဆိုတာကတော့စစ်ကောင်စီလုံအောင်ပြုတ်ပြသွားပြီးတော့အဲ့ဒီစစ်တပ်ဦးဆောင်တဲ့အစိုးရစစ်တပ်ဟာနိုင်ငံရေးထက်ကထွက်သွားသည့်တိုင်အောင်တိုင်းသားတွေအချင်းချင်းအတော်လေးကြီးနိုင်ယူရမယ်ကိစ္စဖြစ်ပါနေစေဟုတ်ကဲ့ပါဦးကျော်စန်းသားရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီချင်ပါသေးရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ကိုယ်တော်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့တဘာတဲ့ဖိတ်ခေါ်ကြပါလိမ့်မယ်။အခုတော့ Editor နဲ့ဆွေးနွေးခန်းအပြီးမှာလူငယ်အစီအစဉ်ဂျန်စီနဲ့ဆက်ပါမယ်ဗျ။ Time မြန်မာနယ်စပ်မဟောင်းဆောင်ဒေသကဒုက္ခသည်စခန်းတစ်ခုမှာမွေးဖွားပြီးတော့ American ပြည်တော်စုကိုရွှေ့ပြောင်းအခြေချခွင့်ရခဲ့တဲ့ Karenie လူငယ်တူကမ္ဘာထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard မှာကျောင်းတက်ခွင့်ရခဲ့ပါတယ်။ရွှေ့ပြောင်းအခြေချသူတယောက်အနေနဲ့ကမ္ဘာထိပ်တန်းတက္ကသိုလ်မှာတက်ခွင့်ရဖို့ဆိုတာသူတို့မိသားစုအတွက်စိတ်ကူးရင်အိမ်မက်ဖြစ်ခဲ့ပါတယ်။မက်ခင်လေးကတင်ဆက်ထားပါရမညာ
။ဟေးဂျန်စီတို့တက်ချေရောက်ပြန်ပြီနော်။ဂျန်စီတို့ရေဒီတစ်ပတ်တော့ထိုင်းမြန်မာနယ်စပ်မေဟောင်ဆောင်နားမှာရှိတဲ့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကရင်နီအမျိုးသမီးငယ်လေးကကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ Harvard မှာကျောင်းတက်ခွင့်ရခဲ့တယ်လေ။သူဘယ်လိုကြိုးစားခဲ့လဲဆိုတာကိုဂျန်စီတို့အတွက်ပြောပြသွားမယ်နော်။
My name is Ken. I am
မင်္ဂလာပါအမကျွန်မကတော့ခင်လာဦးပါဒီကရင်နီသွေးတဝက်ရှမ်းသွေးတဝက်ရောပါတယ်ဒီကရင်နီဒုက္ခသည်စခန်းမှာပဲမွေးပါတယ်ရှင်ကျွန်မအသက်9နှစ်လောက်ထဲကဒီစခန်းကနေထွက်လာတာဆိုတော့စခန်းထဲကအကြောင်းတွေကိုတော့တိတ်ပြီးတော့မမှတ်မိတော့ဘူးပေါ့နော်အကျွန်မမိဘတွေပြောတာကတော့ကျွန်မနဲ့ဒီကျွန်မရဲ့ညီမလေးတွေရဲ့အနာဂတ်နဲ့ပညာရေးအတွက်ပေါ့နော်အမေရိကကိုရွှေ့ပြောင်းနေထိုင်ဖို့ဆုံးဖြတ်လိုက်တာလို့ပြောတယ်ကျွန်မတို့အမေရိကကို2009ခုနှစ်မှာရောက်ပါတယ်ရှင်
ရွှေ့ပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာခဲ့တဲ့အခါမှာသူဘလောက်ထိအခက်အခဲတွေကြုံရလဲ
It was pretty difficult, I think, and pretty lonely trying to adjust to the
America ကိုရောက်ခါစားကတော့အခက်အခဲတချို့တော့ရှိခဲ့တယ်ပေါ့နော်။ဟိုကျောင်းတွေအများကြီးပြောင်းလဲရတော့အတန်းထဲမှာအဖို့မရှိဘဲနဲ့အထီးကျန်းနေဟိုအလေတန်းရောက်တဲ့အထီးတငယ်ချင်းရဖို့ကအရန်ခက်ခဲခဲ့တယ်။အင်္ဂလိပ်လိုကလည်းသိပ်ပြီးတော့မပြောနိုင်တော့လေ။လိုင်ယွန်ညီထွေဖြစ်ဖို့အတွက်ကိုမနေ့ကိုစူးစမ်းခဲ့ရတာပေါ့မှာ။ညီမတို့မိသားစုကိုအကူအညီပေးနိုင်မဲ့လူတွေကိုလည်းရှာရတယ်။ညီမရဲ့မိဘတွေအင်္ဂလိပ်စာသင်တန်းတွေတက်နိုင်အောင်ဒီကျန်းမာရေးအတွက်ပေါ့နော်။စေကံပြဖို့ရချင်းယူတာတွေဟိုကားကလည်းမရှိဘယ်သွားလို့ဘာလို့ ਆ မှန်းဆိုတာလည်းမသိဘူးပေါ့မှာ။မှတ်မိသလောက်ဆိုလို့ရှိရင်တော့ဒီအတန်းထဲမှာညီမကအာရှကနေလာတဲ့သူဆိုတော့လေဟိုအရန်ကိုညင်ကုတ်ခဲ့တယ်။စကားလည်းတိတ်ပြီးတော့မပြောရခဲ့ဘူး။ဒါမှစ조사ပြီးတော့ပြောချင်ပါတယ်။နောက်ဆုံးတော့ညီမတို့ Washington State မှာရှိတဲ့ဒီ camp ဆိုတဲ့မြို့ကိုပေါ့နော်ပြောင်းခဲ့တယ်ပေါ့။အဲ့ဒီမှာမြန်မာပြည်ကနေပြောင်းလာတဲ့သူတွေရှိတော့ညီမတို့ကိုအကူအညီပေးနိုင်တဲ့သူတွေရခဲ့တယ်။ဟိုခွဲခြားဆက်ဆံခံရတာတွေလည်းမရှိတော့ဘူး။ဒီတငယ်ချင်းတွေလည်းရခဲ့တယ်ရှင
့်။သူအပညာရေးအတွက်ကိုဘယ်လောက်ထိ조사ခဲ့ရလဲ။
I will say I'm not naturally smart or gifted.
ညီမကလေအရန်တော်တယ်သူတော့မဟုတ်ခဲ့ဘူး။ဒါပေမဲ့တက်နိုင်သလောက်တော့ပေါ့နော်အစွမ်းကုန်ကြိုးစားခဲ့တယ်။ညီမမိဘတွေကလည်းအမြဲတမ်းပြောတယ်ပေါ့နော်ဒီပညာရေးကအဓိကဦးစားပေးရမယ်ပေါ့။သူတို့ကနှစ်တန်းသုံးတန်းတောင်မှမတက်ခဲ့ရဘဲနဲ့ဒီပညာရေးကိုအရန်အားပေးကြတယ်။ညီမကလည်းအရန်တော်နေရမျိုးမဟုတ်ဘူးမဲ့ဒီကိုယ့်ရဲ့မိဘတွေကိုစိတ်ချမ်းသာစေခြင်းနဲ့သူတို့အတွက်ဂုဏ်ရတဲ့သူဖြစ်စေခြင်းနဲ့ပေါ့ဒီလိုနဲ့ပဲကြိုးစားခဲ့ရပါရှင
့် I just tried my best.
Harvard ကိုရောက်ဖို့ကသူ့ရဲ့အိမ်မက်တဲ့
probably saw Harvard in a movie
the Harvard တက္ကသိုလ်ဆိုတာကရုပ်ရှင်တွေထဲမှာပဲတွေ့နေရတော့လေဒီကျောင်းကြီးကတကယ်ကိုခမ်းနားတဲ့ကျောင်းကြီးပေါ့နော်ငါအဲ့ဒီကျောင်းမှာတက်ချင်လိုက်တာပေါ့အဲ့လိုတွေတွေ့ခဲ့မှုလေဝင်ဝင်နေပါတဲ့မိသားစုကလာတဲ့ညီမအတွက်ကတော့ဒီဟာကဒါချစ်ချက်ခမ်းနားလုံးနဲ့စိတ်ကူးယဉ်မှုမျိုးပေါ့နော်တကယ်တမ်း full scholarship နဲ့ကျောင်းတက်ခွင့်ရခဲ့တော့ပြောပြနိုင်အောင်ပဲပြောခဲ့ရတယ်ရှင
်ကျောင်းဝင်ခွင့်ရတဲ့အချိန်တော့သူ့မိသားစုနဲ့သူဘယ်လောက်ထိပြောခဲ့ရလဲဆိုတာကိုလည်းနားထောင်ကြည့်နော်
when I got my acceptance that was around
အဲ့ဒီတော့ငါဒီအမေရိကမှာကိုဗစ်တွေဖြစ်နေတဲ့အချိန်ဆိုတော့ညီမအိမ်မှာဟိုညီမလေးအတွက်ခောက်ဆွဲပြုံးနေဖို့အတွက်လုပ်နေတာပေါ့နော်အဲ့ဒီအချိန်မှာ email ဝင်လာတော့ဖုန်းကိုဆက်လိုက်တာကျောင်းဝင်ဝင်ရတယ်ဆိုတာကိုသိလိုက်ရတော့အမေကိုလှမ်းပြောပြတာပေါ့အမေတမီး Harvard မှာကျောင်းဝင်ဝင်ရတယ်ပေါ့အမေကနားမလည်ဘူးညီမရဲ့ one way မောင်နှမတွေလိုပဲပေါ့ဒီ University of Washington ကိုသွားမှာမဟုတ်ဘူးလားဆိုပြီးတော့ပြန်ပြီးတယ်ညီမကမဟုတ်ဘူး Harvard ကအရန်ကောင်းတဲ့ကျောင်းတမီးကအဲ့ဒီမှာသွားမှာပေါ့အဲ့လိုပြန်ပြောရတယ်နောက်ပိုင်းညီမကျောင်းတက်တော့မှဒီအမေတို့ကဟိုဟာဖက်ဆိုတာဗာလဲသိသွားတာပေါ့နော်ပြီးခဲ့တဲ့မေလာတုန်းကလုတ်တဲ့ဘွဲနှင်းသပင်အခမ်းအနားမှာညီမတို့တမိသားစုလုံးတက်ခဲ့ကြတယ်အရန်ပျော်စရာကောင်းတဲ့အချိန်တွေပေါ့မှရယ
်ဟာဖက်မှာ तू ကဘလို့ဘာသာရပ်တွေကိုလေ့လာခဲ့လဲ
So at Harvard I am studying philosophy.
ကျောင်းမှာညီမကစိတ်ပညာဘာသာရပ်ကိုယူခဲ့တယ်ရှင်။ဒီမျိုးနွယ်စုတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေရဲ့အခွင့်အရေးပေါ့နော်။ဒီ ethnicity, migration rights, စတဲ့ဘာသာရပ်တွေကိုလေ့လာခဲ့တယ်။ပြီးတော့ညီမရဲ့ဒီ identity နဲ့ပေါ့နော်။အဲ့ဒါကကိုယ့်ဘော်ဘလောက်လွှမ်းမိုးမှုရှိနေလဲဆိုတာကိုအမြဲတမ်းတွေးမိနေတယ်။တစ်ချိန်ကျရင်တော့ကိုမွေးဖွားခဲ့တဲ့နေရာအတွက်တစ်ခုခုလုပ်ပေးခြင်းနဲ့ဆိုတဲ့စိတ်ကတော့အမြဲရှိပါတယ်။
အခုလေ तू ကသူ့မွေးခဲ့တဲ့ဒုက္ခသည်စခန်းကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့လူငယ်နဲ့အမျိုးသမီးတွေတက်အကူအညီတွေပေးနေတဲ့အဖွဲ့အစည်းတစ်ခုမှဝင်ပြီးအလုပ်လုပ်နေတယ်တဲ့အဲ့ဒီအကြောင်းလေးလည်းနားထောင်ကြည့်ဦး
Right now I'm interning with an organization.
အခုညီမကဒီဒုက္ခသည်စခန်းမှာရှိတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေကိုအကူအညီဖြည့်ရှင်ပေးပြီးတော့သူတို့ရဲ့ဒီစွမ်းဆောင်ရည်မြင့်တင်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ We Women ဆိုတဲ့အဖွဲ့မှာ Program Assistant အလုပ်သင်အဖြစ်နဲ့ဝင်လုပ်နေပါတယ်ရှင်ကိုမွေးခဲ့တဲ့နေရာကိုပြောင်းလာတော့ဒီငငယ်တုန်းကအကြောင်းအရာတွေကဟိုခေါင်းထဲကိုပြန်ရောက်လာတယ်ပေါ့နော်ဒီနေရာမှာရှိနေတဲ့သူတွေကိုအကူအညီတွေပေးနိုင်ဖို့ပထမဦးဆုံးပြန်လာခွင့်ရတဲ့အတွက်ကိုကူကိုလည်းအရန်ကိုဂုဏ်ယူမိပါတယ်မ
ဒီလိုကြီးဘယ်နေရာကိုပဲရောက်ရောက်ကိုမွေးဖွားခဲ့တဲ့နေရာကိုဘရောမှမမေ့ဘဲနဲ့အကောင်းဆုံးစူးစမ်းပြီးတော့အကျိုးပြုပေးနေတဲ့လူငယ်အမျိုးသမီးငယ်လေးတယောက်ကြောင်ကြားခဲ့ကြရတာနော်ရှေ့တစ်ပတ်ဒီကြားလို့ရှင်လဲဂျန်စီအတွက်ဂျန်စီရှိနေတယ်နော်စောင့်ကြည့်ဖို့မမေ့ပါနဲ့တတ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင်
VOA ရဲ့အခုအစီအစဉ်လေးနဲ့နောက်ဆုံးရသတင်းတွေကို www.voanews.com မှာလည်းအချိန်မရပြန်လည်ကြည့်ရှုနိုင်ပါတယ်များ။အခုတော့တပတ်တွင်အားကစားအစီအစဉ်အလှည့်ကျပါပြီ။အိုလံပစ်ပြိုင်ပွဲဖွံ့ဖွဲအခမ်းအနားမှာနိုင်ငံမှားယွင်းကြေညာခဲ့တဲ့အပေါ်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကတောင်းပန်လိုက်ရပါတယ်။စိမ့်မြက်အတွင်းမှာရေဒုညဉ့်ညံ့မှုတွေကြောင့်အိုလံပစ်ပွဲစဉ်တချို့ပြိုင်မှုအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။ပါရီအိုလံပစ်ပြိုင်ပွဲအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်နေ့ကစတင်လိုက်ပါပြီ။ဘဝဘောကအားကစားအဖွဲ့နဲ့နိုင်ငံပေါင်း106နိုင်ငံကအားကစားသမား1500ဝန်းရောင်ရှင်ပြိုင်ခဲ့ပြီးတော့ဖွံ့ဖွဲအခမ်းအနားကိုလည်း Paris မြို့မှာခန်းခန်းနာနာကျင်းပခဲ့ပါတယ်။အခုဒီချိန်မှာအရင်ချိန်လေးနဲ့မတူတာကတော့ဒီနှစ်ဖွံ့ဖွဲကိုအရင်လိုအစဉ်လာအတိုင်းအားကစားကွင်းထဲမှာကျင်းပတာမဟုတ်ဘဲ Paris မြို့ရဲ့စိမ့်မြစ်ကြောင်တလျှောက်မှာကျင်းပခဲ့တာပါ။ပြိုင်ပွဲဝင်အားကစားသမားအဖွဲ့တွေဟာသက်ဆိုင်ရာနိုင်ငံအလိုက်သင်းပေါ်တွေနဲ့ချီတက်ခဲ့ကြပြီးတော့ကမ္ဘာကျော်အားကစားသမားတွေနဲ့ Olympic Champion ဟောင်းတွေကမီးရှို့တိုင်ကိုလှည့်လည်ထဲဆောင်ခဲ့ကြတာပါ။မိုးရေရွာနေတဲ့ကြားကပဲ Paris မြို့သူမြို့သားတွေပါဝင်ပရိသတ်တွေတိတ်နဲ့ချီပြီးတော့ပွဲမဲ့ခန္ဓာကိုတက်ရောက်အားပေးခဲ့ကြပါတယ်။ဒါပေမဲ့ဖွံ့ဖွဲကိုအရင်နှစ်တွေလိုမဟုတ်ပဲအားကစားကွင်းပြင်ပမှာကျင်းပတာကြောင့်ဖွံ့ဖွဲမတိုင်ခင်မှာတော့အတော်များများကလုံခြုံရေးအရစိုးရိမ်မှုတွေရှိခဲ့ပေမဲ့လည်းဒီဖွံ့ဖွဲအတွင်းမှာတော့လုံခြုံရေးအရပြဿနာတစ်စုံတစ်ရာကြီးကြီးမားမားမရှိဘဲအောင်မြင်စွာကျင်းပနိုင်ခဲ့ပါတယ်။အဲ့ဒီအတွက် Paris မြို့ကန်တွေကလည်းအကြီးအကျယ်ခုံယူခဲ့ကြပါတယ်။ဒါပေမဲ့ဒီဖွံ့ဖွဲမတိုင်ခင်လေးမှာတော့ပြည်သက်နိုင်ငံတဝန်းကတချို့နေရာတွေမှာအမြန်ရထားလိုက်အချက်ပေးတဲ့စနစ်တွေမိရှို့တိုက်ခိုက်ခံရလို့ခရီးသွားတွေတိမ့်နဲ့ချီပြီးတော့အခက်အခဲတွေတွေ့ခဲ့ပါတယ်။ဖွံ့ဖွဲမတိုင်ခင်မှာပဲဖြစ်သွားတဲ့အတွက် Olympic ပြိုင်ပွဲကိုအနောက်ရှက်ပေးဖို့အတွက်ရည်ရွယ်ပြီးတော့တမင်သက်သက်လုပ်တာဖြစ်တယ်လို့ရှုမြင်နေကြပါတယ်။နောက်နိုင်ငံမီဒီယာတွေကတော့ဒီတိုက်ခိုက်မှုဟာ Olympic ပြိုင်ပွဲမှာဝင်ခွင့်မရပဲပိတ်ခံထားတဲ့ရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပြီးတော့ဒီပေါ်မှာရုရှားဆူရကတော့အလက်မခံပဲဖယ်ချလိုက်ပါတယ်။ဒါပေမဲ့ဒီအိုလံပစ်ပြိုင်ပွဲမှာနောက်ထပ်ပြဿနာတစ်ခုကတော့ဒီဖွံ့ဖွဲအခမ်းအနားမှာရုပ်သံထုတ်လွှင့်တဲ့အချိန်မှာရုပ်သံအစီအစဉ်ချင်းကြတဲ့သူကတောင်ကိုရီးယားကစားအဖွဲ့ကိုမြောက်ကိုရီးယားလို့မှားပြီးတော့ပြောလိုက်တာပါ။အိုလံပစ်ပြိုင်ပွဲဖွံ့ဖွဲမှာကျင်းပတဲ့အချိန်တောင်ကိုရီးယားကစားအဖွဲ့ကစိတ်မြစ်ပေါ်မှာသင်းမိုးနဲ့ရောက်လာချိန်မှာအစီအစဉ်ချင်းကြတဲ့သူကတောင်ကိုရီးယားအစားအဖွဲ့ကိုမြောက်ကိုရီးယားနိုင်ငံရဲ့နာမည်ဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဆိုပြီးတော့ပြည်သက်ပါစာနဲ့ချိန်ညာခဲ့တာပါ။အဲ့ဒီအတွက်တောင်ကိုရီးယားဘက်ကအကြီးအကျယ်ဒေါသထွက်ခဲ့ပြီးတော့အဲ့လိုမှားပြီးတော့ချိန်ညာလိုက်တဲ့ပုံမှာလဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတောင်ကိုရီးယားနိုင်ငံကိုထောက်မှန်လိုက်ပါတယ်
။ So we made it very clear from the IOC an operational mistake was made.
နိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့လုပ်ငန်းပိုင်းဆိုင်ရာမှာမှားသွားတယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ဖွံ့ဖွဲညနေမှာမှားသွားတော့ငါတွားနေတဲ့အဖွဲ့တွေကအများကြီးဖြစ်ပြီးအဲ့ဒီဖြစ်သွားတဲ့အမှားအတွက်ကျွန်တော်တို့အနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါတယ
်။အခုတော့ပြိုင်ပွဲတွေဘက်မှာတော့ Paris Olympic ရဲ့ပထမဆုံးရွှေစိတ်ဆုကိုတော့တရုတ်နိုင်ငံကရသွားခဲ့ပါတယ်။10မီတာ rifle အသင်းလိုက်လေသနက်ပြပြိုင်ပွဲမှာပထမရပြီးတော့အခုနှစ် Olympic ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုရသွားခဲ့ပါတယ်။အင်္ဂါနေ့ကထိကတော့တရုတ်နိုင်ငံကတနက်ပြစ်ကနေရွှေ3ခု၊ဒိုင်ပင်ကနေ2ခုနဲ့စပွဲရင်တင်းနစ်ကနေရွှေ2ခုရထားပါတယ်။စပွဲရင်တင်းနစ်အမျိုးသားအမျိုးသမီး2ယောက်တွဲဖိုင်နယ်မှာတရုတ်ကမြောက်ကိုရီးယားကိုအနိုင်ရပြီးတော့ရွှေစိတ်ရရှိခဲ့တာဖြစ်ပါတယ်။ Paris Olympic ပြိုင်ပွဲမှာမြန်မာနိုင်ငံကနေတွားရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအားကစားသမား2ဦးဖြစ်တဲ့သထားသူစားနဲ့ဖုံးပြည့်ဟန်တို့ကတော့ပြိုင်ပွဲမှာအရင်နေပြီးတော့ထွက်လာရပြီဖြစ်ပါတယ်။ကျွန်တော်အားကစားသမားတရားသူစားဟာဇူလိုင်လ28ရက်နေ့ကကစားတဲ့ပထမပွဲမှာဂျပန်နိုင်ငံကအကာနေယာမာဂူချီကို21-21 21-10နဲ့ရှုံးနိုင်ခဲ့ပြီးတော့ဇူလိုင်လ29ရက်နေ့ကဒုတိယပွဲမှာလည်းကနေဒါနိုင်ငံကမီရှယ်လီကို21-16 25-23နဲ့ရှုံးသွားတာကြောင့်အုပ်စုနှစ်ပွဲလုံးရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။တရားသူစားကတော့အုပ်စုဒုတိယပွဲစဉ်မှာအကောင်းဆုံးကြိုးစားရှင်ပြိုင်ခဲ့ပေမဲ့လည်းအလုံးမျောလင့်ထားသလိုအနိုင်မရတဲ့အတွက်အလုံးကိုတောင်းပန်ပါတယ်။ကွင်းထဲကိုလာရောက်အားပေးသူတွေရောအွန်လိုင်းကနေအားပေးတဲ့သူတယောက်ချင်းစီကိုလည်းကျေးဇူးတွေအများကြီးတင်တယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါဗျ။ယေကူအားကစားသမားဖုံးပြေဟန်ကတော့မီတာ100အလုတ်ကူးပြိုင်ပွဲမှာ 55.56 စက္ကန့်နဲ့သူ့ရဲ့အတုံးမှာဒုတိယရခဲ့ပေမဲ့လည်းအလုံးပေါင်းစံချိန်မှာတော့အဆင့်83ပဲရတာကြောင့်နောက်တစ်ဆင့်ကိုဆက်မတက်တော့ပဲပြိုင်ပွဲကနေထွက်လိုက်ရတာဖြစ်ပါတယ်ခင်ဗျာ။အိုလံပစ်ပြိုင်ပွဲဘောလုံးပွဲတွေမှာတော့အမျိုးသားဘက်မှာ16သင်းကိုအုပ်စု၄သင်းခွဲကစားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့12သင်းကိုအုပ်စု3သင်းခွဲပြီးတော့ကစားခဲ့ကြပါတယ်။ဒီနေ့အိုလံပစ်ပြိုင်ပွဲအမျိုးသားဘောလုံးပွဲတွေဘက်မှာတော့ရွှေစိတ်ရဖို့ရေပန်းအစားဆုံးကတော့အင်ရှင်ပြင်းတဲ့အသင်းဖြစ်ပြီးတော့အဲ့နောက်မှာတော့ စပိန်အာဂျင်တီးနားနဲ့ဂျပန်တို့ဘိုးဆွဲနိုင်တယ်ဆိုပြီးတော့တစ်ပေးနေကြပါတယ်ပြင်သစ်အသင်းဟာအုပ်စု၃ဘွဲ့ကစားတော့မှ၃ဘွဲ့စလုံးနိုင်ပြီးတော့အုပ်စုပထမရခဲ့ပြီးချန်နဲ့အုပ်စု B နဲ့အုပ်စု C တွေမှာတော့အာဖရိကနှစ်သင်းဖြစ်တဲ့မော်ရိုကိုနဲ့အီဂျစ်တို့ကအုပ်စုပထမတွေရခဲ့ကြပြီးတော့နံပါတ်ကြီးစပိန်နဲ့အာဂျင်တီးနားအသင်းတွေကတော့အုပ်စုဒုတိယပဲရခဲ့ပါတယ်အုပ်စုဒီမှာတော့အာဆာကဂျပန်က၃ဘွဲ့စလုံးနိုင်ပြီးတော့အုပ်စုပထမရပါတယ်စပိန်နဲ့အာဂျင်တီးနားအသင်းတို့အုပ်စုဒုတိယပဲရတာကြောင့် quarter final မှာတော့ပြင်သစ်နဲ့အာဂျင်တီးနားအီဂျစ်နဲ့ပါရာဂွေးမော်ရိုကိုနဲ့အမေရိကန်ဂျပန်နဲ့စပိန်တို့တွေ့ကြမှာဖြစ်ပါတယ် quarter final ပွဲစဉ်တွေကိုတော့လာမယ့်တောက်ကြနေ့မှာကစားကြမှာဖြစ်ပါတယ်မြန်မာအိုလံပစ်ဘောလုံးပွဲတွေဘက်မှာဒီနေ့မှာထူးခြားတာကတော့ပြိုင်ပွဲအသင်းတွေကိုလေ့ကျင့်တာကို drone နဲ့ထောင်လန်းခဲ့တဲ့ကနေဒါမြန်မာအသင်းကိုလိုင်းနာမဲ့ကျင့်ဝတ်စည်းကမ်းတွေချိုးဖောက်မှုနဲ့အုပ်စုကနေ6မှတ်လျှော့လိုက်ပြီးတော့ကနေဒါအိုလံပစ်အမျိုးသမီးအသင်းရဲ့နီးပြကိုလည်းနီးပြအဖြစ်ကနေထုတ်ပယ်ပြီးတနစ်ပိတ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်။ဒါပြင်ကနေဒါအသင်းကတာဝန်ရှိသူ၂ယောက်ကိုလည်းတနစ်ပယ်လိုက်ပြီးတော့ကနေဒါဘောလုံးဖွဲ့ချုပ်ကလည်းပေါင်3,000ကျွဲဒဏ်ရာရလိုက်ပါတယ်ခင်ဗျာ။ဒီလိုလည်းပဲပြိုင်ပွဲတင်းနစ်ဆိုင်ပွဲတွေကမ္ဘာတော့ကမ္ဘာထိပ်တန်းတင်းနစ်ကစားသမား2ဦးဖြစ်တဲ့နိုဗာက်ဂျိုကိုဗစ်နဲ့ရာဖယ်နာဒါလို့မျိုးသား2ဦးချင်းဒုတိယအဆင့်မှာတွေ့ခဲ့ကြပါတယ်။တင်းနစ်ပြိုင်ပွဲတွေကိုတော့ပြင်းထန် Open ကျင်းပတဲ့ကွင်းမှာကျင်းပတာဖြစ်လို့ဒါကနာဒါရဲ့အောင်မြင်ဆိုပေမဲ့လည်းဒီပွဲမှာတော့ဂျိုကိုဗစ်ကနာဒါကို 6-1 နဲ့နှစ်ပွဲပြန့်နဲ့နိုင်သွားခဲ့ပါတယ်။ဒီနေ့အိုလံပစ်ပြိုင်ပွဲတွေမှာပရိသတ်တွေစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြတာကတော့အမေရိကန်ကဂျွန်မာကစားသမားဆီမွန်ဘိုင်ဖြစ်ပါတယ်။ပြီးခဲ့တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲမှာသူမဟာပြိုင်ပွဲကနေရုတ်တရက်ထွက်သွားပြီးအခုအိုလံပစ်ပြိုင်ပွဲမှာပြန်ပါလာတာဖြစ်ပါတယ်။ဒါဟာသူတို့တော့အိုလံပစ်ပြိုင်ပွဲကိုတတိယအကြိမ်ဝင်ပြိုင်တာဖြစ်ပြီးတော့ပထမဆုံးပြိုင်တဲ့နေ့မှာပရိသတ်တွေအတော်များများကလည်းသူ့ကိုလာအားပေးခဲ့ကြပြီးတော့အဲ့ဒီထဲမှာနာမည်ကြီးရုပ်ရှင်မင်းသားတောင်ခရုစ်နဲ့ဆိုရော်ရီဖြစ်တဲ့လေဒီဂါဂါနဲ့ဂျွန်လက်ဂျန်တို့လည်းပါဝင်ခဲ့ပါတယ်။အင်္ဂါနေ့ကကစားခဲ့တဲ့အမျိုးသမီးအသင်းလိုက်ဂျွန်မာပြိုင်ပွဲမှာတော့ဆန်မွန်ဘားဟာအမေရိကန်မျိုးသမီးအသင်းနဲ့အတူရွှေစိတ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့အိုလံပစ်ပြိုင်ပွဲမှာရတဲ့၅ခုမြောက်ရွှေစိတ်လည်းဖြစ်ပါတယ်။ဒီပွဲကိုတော့နာမည်ကြီးတွေက FIFA ဥက္ကဋ္ဌ Gianni Infantino, Michael Phelps, Serena Williams တို့အပြင်ရုပ်ရှင်မင်းသားမင်းသမီးတွေကလည်း Nicole Kidman နဲ့ Natalie Portman တို့လာပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ။ဒီကွန်ပျူတာပြိုင်ပွဲတွေဘက်ကနောက်ထပ်သတင်းတစ်ခုကတော့ Paris မြို့ကစိတ်မြင့်အတွင်းမှာရေလူညဉ့်ဉန်းမှုတွေများနေတာကြောင့်မြို့သား Triathlon ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ရေလူညဉ့်ဉန်းနေတာကြောင့်ပြိုင်ပွဲဝင်တွေအနေနဲ့လေ့ကျင့်မှုတွေမလုပ်နိုင်ဘဲနှစ်ရက်သက်တိုက်ဖြတ်ခဲ့ရသလိုပြိုင်ပွဲကိုလည်းဗုဒ္ဓဟူးနေ့အထိရွှေ့ဆိုင်းခဲ့ရပါတယ်။ဒီအခြေအနေကြောင့်ပြိုင်ပွဲကျင်းပဖို့အခြေအနေကမသေးမကြာဖြစ်နေပြီးတော့ပြိုင်ပွဲစီစဉ်သူတွေလည်းစိတ်ညစ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြာနဲ့စနေနေ့တွေမှာမိုးတော်လေးရွာချလိုက်တာကြောင့်မြေကြီးထဲမှာဘက်တီးရီးယားပိုးတွေများနေပြီးတော့အခြေအနေပေါ်မူတည်ပြီးတော့ပြိုင်ပွဲကိုထက်ရွှေကောင်ရွှေ့ရနိုင်တဲ့အခြေအနေလည်းဖြစ်နေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ရပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တာပါခင်ဗျာအခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးခံပြီးဖြစ်ပြီးဖြစ်လို့ထိတ်တန့်သတင်းကျဉ်းချုပ်ကိုကျွန်တော်ကပဲပြန်လည်စုစည်းတင်ပြပါပါခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအရေးပေါ်ကာလထပ်တိုးလိုက်တာဟာစစ်အုပ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကွဲလွဲနေတယ်လို့ American ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးလူထုကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရေးအတွက်သက်ဆိုင်သူအစုအဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကို American ကတောင်းတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်ရေးသတင်းတပုတ်မှာတော့ TNL ဥဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေကရှမ်းပြည်မြောက်ပိုင်းကမိုးမိတ်မြို့ကိုအလုံးစုံသိမ်းယူနိုင်ခဲ့ပြီလို့ဒေသတွင်းသတင်းတွေကသိရပါဗျ။မိုးမိတ်မြို့ကစစ်ကောင်စီလက်ချံတပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာဂုံးကိုဇူလိုင်31ရက်နေ့မနေ့7နိုင်မှာရှင်းလင်းသိမ်းပိုက်နိုင်ခဲ့တယ်လို့ TNL ပြန်ကြားရေးကထုတ်ပြန်ထားပါဗျ။နောက်အရှေ့လေပိုင်းကအရေးသတင်းတစ်ပုတ်မှာတော့အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုမှာလေဗရွန်နိုင်ငံဘေရုတ်မြို့မှာဟစ်ဘိုလာတပ်မှုတဦးသေဆုံးခဲ့တာနဲ့အီရန်မှာဟာမတ်စ်နိုင်ငံရေးခေါင်းဆောင်တဦးလုတ်ကြံခံခဲ့ရတာဒီတကြောင်ရှေ့လေပိုင်းဒေသမှာတင်းမာမှုတွေအနေနဲ့ကြီးကြီးတိုးမြင့်လာတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးလိုက်ပါတယ်။ရှေ့လေပိုင်းဒေသတစ်ခုလုံးကြောက်ထဲတွန်းပို့မဲ့လူရတိုင်ကိုနိုင်ငံတကာတိုင်ဝမ်အနေနဲ့ရေးတကြီးပူးပေါင်းဟန်တားရမယ်လို့ဆိုပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American တိုင်ရဲ့မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။သတ်တဲ့ချင်တဲ့ကွာမြမပြည်သူပြည်သားအားလုံးဘေးရန်ကြီးကင်းပါစေကျွန်တော်ညီငယ်ပါခင်ဗျာ။